Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2018ခုနှစ်ဇန်နဝါရီလ25ရက်ကြာတာပတင်းနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းလိုမီတာ1925နဲ့30မိနစ်တို့ကနေဓာတ်ရိုက်ဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်ရဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်။
ကျွန်တော်အောင်လင်းပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမ္ဘာစီးပွားရေးနီးနောက်ဖလှယ်ဝယ်ကျင်းပမယ့်ဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့ကိုဒီကနေ့ပဲရောက်သွားပါပြီ။အမေရိကန်ဝါရင်သံတမန်ဟောင်းဘေးရစ်ချစ်ဆန်ဟာပုဂ္ဂလိကအကျိုးရှိရှိခဲ့တယ်ဆိုပြီးရခိုင်ပြည်နယ်အရေးနိုင်ငံတကာအချံပေးဖွဲ့ဝင်ဖြစ်ကနေရက်စဲလိုက်ကြောင်းမြန်မာဆွေရကကြေညာလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်နေသူကြေညာပေးသွားမှာပါ
။ကောင်းပါပြီရှင်။သတင်းတွေပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
UNHCR are involved in dialogue to some degree, but they have also been making clear that returns can only happen.
Bangladesh ဘက်ကဒုက္ခသည်နေရာပြင်ရင်နဲ့ပတ်သက်ပြီးလူသားချင်းစာနာမှုနဲ့အရေးပေါ်ကိစ္စရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ပြောသွားတာပါ။ပြည်စုံကိုသတင်းနဲ့ပြည်မှနားဆင်ကြရပါမယ်။ဒါ့အပြင်ကချင်ဘက်ကတကြောပြန်တိုက်ပွဲဖြစ်ပွားနေတဲ့အကြောင်းနဲ့ရှမ်းပြည်နယ်ဘက်ကစစ်ရှောင်းရွာသားတွေရဲ့အခြေအနေအပြင်တိုင်းဒေသရေးရာဌာနမှတာဝန်ယူဖို့ SNLD မြင့်တက်လိုက်တဲ့အကြောင်းစာတာတွေကိုနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်နှုံးနဲ့မတင်ကြီးထိုက်တို့ပြောပြပေးပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကမ္ဘာစီးပွားရေးနီးနောက်ဖလှယ်ဝယ်ကျင်းပမယ့်ဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့ကိုဒီကနေ့ပဲရောက်ရှိသွားပါပြီ။နိုင်ငံတကာကထိတ်တန့်စီးပွားရေးသမားတွေနိုင်ငံရေးကောင်းဆောင်တွေတက်ရောက်လာမယ့်ညီလာခံမှာမနက်ပံမင်းငွန်းပြောရမှာတော့သမ္မတထရန့်ဟာအမေရိကန်နာပထမဦးစားပေးမှုဝါဒကိုအလေးထားပြောလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။အမေရိကန်သမ္မတရောက်လာချိန်မှာပဲဆွစ်ဇာလန်နိုင်ငံကမြို့တော်များရဲ့လမ်းတွေပေါ်မှာလည်းသမ္မတထရန့်ကိုစန့်ချင်ဆန္ဒပြခဲ့ကြတာပါ။ညီလာခံအတွက်သမ္မတထရန့်ဆွစ်ဇာလန်ကိုမရောက်ခင်မှာပဲအမေရိကန်ဆွေးရစီးပွားရေးဆိုင်ရာကုလသမဂ္ဂကကမ္ဘာစီးပွားရေးမှာအမေရိကန်ရဲ့ပြင်ဆင်မှုတွေအားကောင်းလာရေးမဟာဗျူဟာတွေကိုကြိုတင်ဆွေးနွေးညှိနှိုင်းကြပါတယ်။ဗနိုင်းဝန်ကြီးစတိဖ်မနူချင်အပါအဝင်ဝန်ကြီးဖွဲ့ဝင်ဆယ်ဦးတက်ရောက်တဲ့ဆွေးနွေးပွဲမှာတော့အမေရိကန်ဒေါ်လာကို3နှစ်အတွင်းအနည်းဆုံးအထိရှော့ချဖို့အစီအစဉ်ကိုလည်းသဘောတူခဲ့ကြတာပါ။ကုန်သွယ်အခွင့်အလမ်းတွေနဲ့ဆက်နွယ်နေတဲ့ဒေါ်လာတန်ဖိုးကျဆင်းမှုဟာအမေရိကန်အတွက်သတင်းကောင်းဖြစ်ကြောင်းလည်းအမေရိကန်ဗနိုင်းဝန်ကြီးကဒါဗော့စ်မြို့မှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ညောင်ကြီးစွန့်ရင်ထုတ်လို့ရမှာအသုံးပြတဲ့ဆိုလာပြားတွေနဲ့အဝိ့ချော်စက်အကြီးစားတွေတင်သွင်းမှုပေါ်အခွန်နေတိုးမြင့်လိုက်ပြီးနောက်မှာပဲအမေရိကန်ကကိုဂျိုးစီးပွားကာဝယ်တဲ့မူဝါဒနဲ့ကမ္ဘာတဝန်ဖြန့်ချက်ဆက်နွယ်မှုအယူဆကြပြစ်ပကဖြစ်မြင်နေကြတဲ့အပေါ်မစိုးရင်ကြဖို့လဲဝန်ကြီးမနူချင်းကပြောဆိုလိုက်ကြပါအမေရိကန်ကပထမဆိုတဲ့မူဝါဒဖြစ်ပေမဲ့ကမ္ဘာကြီးနဲ့ဆက်သွယ်လို့ဆောင်မဲ့မူဝါဒမျိုးသာဖြစ်တဲ့အကြောင်းလဲလွတ်လပ်စွာကုံတော်ခွင့်နဲ့ပတ်သက်ပြီးပြောဆိုရမှာမှတ်ချက်ပြီးပြောဆိုသွားပါတယ်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုတွေကိုစုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းအဖြစ်အထူးစုံစမ်းစစ်ဆေးရမှုရောဘတ်မူလာရဲ့စုံစမ်းမေးမြန်းမှုတွေကိုကျန်းသက်စွာကြိမ်းဆိုဖြေကြားဖို့ဆန္ဒရှိကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။မေးမြန်းမှုတွေကိုဖြေကြားဖို့ဆန္ဒရှိကြောင်းရုရှားနဲ့ပတ်သက်ဆက်နွယ်မှုတွေမရှိခဲ့သလိုတရားရုံးလုပ်ငန်းတွေကိုဆွတ်ဖက်မှုလည်းမရှိခဲ့တဲ့အကြောင်းသမ္မတထရန့်ကသတင်းထောက်တွေကိုပြောဆိုခဲ့တာပါ။လွန်ခဲ့တဲ့လအနည်းငယ်တုန်းကတော့စုံစမ်းစစ်ဆေးရေးအဖွဲ့နဲ့တွေ့ဆုံဖို့ယာနုံးပြေသဘောတူကြောင်းသမ္မတကပြောခဲ့ဘူးပေမဲ့ပတ်သက်ဆက်နွယ်မှုမရှိဘူးဆိုရင်မေးမြန်းခံဖို့လိုသလားဆိုတဲ့မေးခွန်းတွေလည်းမကြသေးခင်ကဆက်လို့ထွက်ပေါ်လာနေပါတယ်။အထူးစုံစမ်းစစ်ဆေးရေးမှုကတော့ပြည်သူ့စုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူးဟောင်း James Comey နဲ့အင်ဘူရိုအမျိုးသားလုံခြုံရေးအကြံပေးတာဝန်ယူခဲ့ဘူးသူ Michael Flynn တို့ကိုပြီးခဲ့တဲ့နှစ်ထဲယာရုကဖယ်ရှားခဲ့တဲ့ကိစ္စအထွေနဲ့ဆက်နွယ်ပြီးသမ္မတ Trump ကိုစုံစမ်းမေးမြန်းဖို့ကြိုးပမ်းနေတာပါ။ပြီးခဲ့တဲ့နှစ်ဆန်းပိုင်းကသမ္မတအဖြစ်တာဝန်တရားဝင်တာဝန်မယူခင်သတင်းပတ်တွေမှာအဲ့ဒီအချိန်တုန်းကအမေရိကန်ဆိုင်ရာရုရှားသံမတ်ကြီးနဲ့ Flynn တို့ဆက်သွယ်ခဲ့တာတွေကိုစုံစမ်းစစ်ဆေးနေတာတွေရပ်ဆိုင်းဖို့ရွေးကောက်ခံသမ္မတ Trump ကပြောဆိုခဲ့ကြောင်း FBI အကြီးအကဲဟောင်းကိုမီကပြောဆိုထားတဲ့အတွက်တရားရုံးလုပ်ငန်းတွေကိုဆွတ်ဖက်ရာရောက်မရောက်စုံစမ်းတာဖြစ်ပါတယ်။အမေရိကန်မှာတရားရုံးလုပ်ငန်းကိုဆွတ်ဖက်နှောက်ယှက်မှုဟာရာဇဝတ်မှုမြောက်ပေမဲ့လည်းသမ္မတတာဝန်ယူထားသူတဦးကိုရာဇဝတ်ကြောင်းနဲ့အရေးယူခွင့်မရှိပါဘူး။ဒါပေမဲ့လည်းကွန်ဂရက်စ်လွှတ်တော်အနေနဲ့တရားရုံးလုပ်ငန်းတွေကိုဆွတ်ဖက်မှုကိုအသုံးပြုပြီးသမ္မတအပေါ်အပြစ်ပေးအရေးယူဖို့ကြိုးပမ်းနိုင်ကြောင်းလည်းဥပဒေပညာရှင်တွေကသုံးသပ်ကြပါရဲ့ရှင်။
အမေရိကန်နဲ့ဗီယက်နမ်နိုင်ငံတို့ကြားစစ်ပတ်ဆိုင်ရာဆက်ဆံရေးတွုံးမြင့်တဲ့အနေနဲ့အမေရိကန်လေးရင်သင်္ဘောတစ်စင်းမက်လာတဲ့ဗီယက်နမ်နိုင်ငံကိုတွားရောက်မှာဖြစ်ကြောင်းကာဝေးဝန်ကြီးဂျင်မက်တစ်ကပြောဆိုလိုက်ပါတယ်။ဒါဆိုရင်ဗီယက်နမ်စစ်နောက်ပိုင်းပထမဆုံးအကြိမ်အမေရိကန်ရေတပ်ကလေးရင်သင်္ဘောတစ်စင်းဆီလွတ်မှာလည်းဖြစ်ပါတယ်။မက်လာတဲ့ဒဏ္ဍာဆိုင်ကန်ကိုအမေရိကန်လေးရင်သင်္ဘောလာရောက်ပြီးဆက်ဆံရေးတွုံးမြင့်မဲ့ပေါ်ကျေးဇူးတင်ကြောင်းဟနောင်းမြို့မှာဗီယက်နမ်ကွန်မြူနတီပါတီအကြီးအကဲဝမ်ဖူချောင်းကိုဝန်ကြီးမက်တစ်ကပြောဆိုလိုက်တာပါ။တချင်ကရန်ဘက်နဲ့နိုင်ငံကြားစစ်ရေးရပူပေါင်းမှုတွေတွုံးမြင့်မဲ့လက္ခဏာတစ်ခုဖြစ်လင်းဒီသင်္ဘောဆီလွတ်မဲ့အစီအစဉ်ကိုတော့ပြီးခဲ့တဲ့နှစ်ဩဂုတ်လထဲမှာပဲအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကကြေညာထားတာဖြစ်ပါတယ်။ဝန်ကြီးမက်တစ်ကတော့ခိုင်မာအားကောင်းပြီးတာယာဝါပြောလွတ်လပ်တဲ့ဗီယက်နမ်နိုင်ငံဟာအမေရိကန်အတွက်အကျိုးများမယ်လို့ယူဆကြောင်းနဲ့မိတ်ဆွေဖြစ်ရှေ့ဆက်လက်တွဲဖို့ရည်ရွယ်ကြောင်းလည်းပြောဆိုခဲ့ပါတယ်။လင်းဒီသင်္ဘောလာရောက်မဲ့အစီအစဉ်ကိုဗီယက်နမ်ဆိုရဲအကြီးအကဲဖြစ်တရားဝင်တာဝန်ယူထားတဲ့ဝန်ကြီးချုပ်ကနောက်ဆုံးအတည်ပြုချက်ပေးရမှာဖြစ်ကြောင်းအမေရိကန်စစ်ပတ်ဆိုင်ရာတာဝန်ရှိသူတွေကပြောဆိုထားပေမဲ့လည်းအစီအစဉ်ဟာတိုးတက်မှုရှိကြောင်းလည်းပြောဆိုထားကြတာပါ။
အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းဂျလာလာဘတ်မြို့ကနိုင်ငံတကာအကူအညီပေးရေးအဖွဲ့ရဲ့ရုံးကိုအကြမ်းဖက်တိုက်ခိုက်ခံရမှုမှာဝန်ထမ်းတဦးထပ်မံသေဆုံးကြောင်း Save the Children အဖွဲ့ကပြောဆိုလိုက်တဲ့အတွက်သေဆုံးသူစုစုပေါင်း၄ယောက်ရှိသွားပါပြီ။သေဆုံးသူဟာအသက်20ကျော်မျိုးသားတဦးဖြစ်ကြောင်း Save the Children အဖွဲ့ကဒီကနေ့ပဲကြေညာချက်ထုတ်ပြောဆိုလိုက်တာပါ။မနေ့ကတိုက်ခိုက်မှုအတွင်းရုံးဝဲအဝင်ဂိတ်မှတေကံဘုံခွဲခဲ့ပြီးတဲ့နောက်လက်နက်ကင်တွေကရုံးထဲကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာဖြစ်ကြောင်းလဲအာဖဂန်အစိုးရတာဝန်ရှိသူတွေကပြောဆိုထားကြပါတယ်။တိုက်ခိုက်သူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားအပြန်အလှန်ဖြစ်ခတ်မှုတွေလည်းနိုင်နဲ့ချီဖြစ်ပွားခဲ့တာပါ။တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းလဲ IS Islamic အစိုးရအုပ်စုကကြေညာထားပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရဟေတာနျူရက်ကတော့တိုက်ခိုက်မှုကိုအပြင်းထန်ပြစ်တင်ရှုတ်ချကြောင်းနဲ့ထိခိုက်သေးဆုံးသူတွေမိသားစုဝင်တွေအတွက်စိတ်မကောင်းကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။တိုက်ခိုက်မှုဖြစ်ခဲ့တဲ့ဂျလာလာဘတ်မြို့ဟာ IS အစွန်းရောက်အုပ်စုရဲ့ပါကစ္စတန်နဲ့အာဖဂန်နိုင်ငံကအဖွဲ့ကွဲတစ်ခုဖြစ်တဲ့ ISKP အမဂန်အခြေစိုက်ရာနန်ဂါဟာဒေသရဲ့မြို့တော်လည်းဖြစ်ပါတယ်။အာဖဂန်တာလီဘန်အဖွဲ့ဟာလည်းဒေသတွင်းမှာလှုပ်ရှားနေတာပါ။အာဖဂန်စစ်တပ်နဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO တပ်ဖွဲ့တွေဟာလည်းနန်ဂါဟာဒေသထဲမှာ ISKP အစွန်းရောက်တွေနဲ့ဆက်လက်တိုက်ခိုက်နေရဆဲဖြစ်ပါတယ်ရှင်။
ဒီရီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1595တို့ညာလိုင်းဒိုမီတာ25 kHz 1183တို့ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်
ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ကြာသပတ်နေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်ဝိုင်ရင်တန်တမန်ဟောင်းဘေးရစ်ချက်ဆန်ဟာပုတ်ကလစ်ကအကျိုးကိုရှေ့ရှုဆောင်ရွက်ခဲ့တဲ့အတွက်ရခိုင်ပြည်နယ်ရဲ့နိုင်ငံတကာအကြံပေးဖော်ဝင်ဖြစ်ကနေရက်ဆဲလိုက်ကြောင်းမြန်မာဆွေရကကြီးညာလိုက်ပါတယ်။အမေရိကန်ပြည်သူနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးအောင်လည်းဖြစ်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးအောင်လည်းဖြစ်တဲ့ရစ်ချက်ဆန်ဟာမြန်မာဆွေရထိတန်းခေါင်းဆောင်ထူးဖြစ်တဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံရမှာစိတ်ပျက်စရာတွေကြုံရတဲ့အတွက်နှုတ်ထွက်ကြောင်းပြောဆိုခဲ့ပြီးနောက်ထပ်ဖြစ်တဲ့ဒီကနေ့မှာပဲမြန်မာဆွေရနိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်လိုက်တာပါ။အထူးချုပ်ရေးမှူးကောင်ရစ်ချက်ဆန်ကတော့ရခိုင်ချန်ပီဖော်ဝင်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုဆွေးနွေးရမှာကုလသမဂ္ဂနဲ့လူ့ခွင့်ရေးဖွဲ့တွေသတင်းမီဒီယာတွေပေါ်ဝေဖန်မှုတွေအများပြားရှိခဲ့တယ်လို့ဖန်ဆီးခံထားတဲ့ရော်တာသတင်းတောင်တို့လွတ်မြောက်ရေးကိုကိုကြီးဆောင်ရွက်ဖို့ဒေါ်ဆန်းစုကြည်ကိုပြောရမှာရခိုင်ချန်ပီဖော်နဲ့မသက်ဆိုင်ကြောင်းဒေါသနဲ့တုတ်ပြန်ခဲ့တယ်လို့မြန်မာနိုင်ငံကမထွက်ခွာခဲ့မှာပဲဒင်းနောက်တွေကိုပြောဆိုထားဖြစ်ပါတယ်။မြန်မာဆိုရရဲ့ထုတ်ပြန်ချက်မှာတော့အရင်ရှိခဲ့တဲ့ကုလသမဂ္ဂတွင်ရေးမှူးချုပ်ဟောင်းကော်ဖီအန်နန်ဦးဆောင်တဲ့ရခိုင်ချန်ပီကော်မရှင်ရဲ့တိုက်တွန်းချက်တွေအပေါ်အကြံပေးတာမျိုးမဟုတ်ပဲပုဂ္ဂလိကအကျိုးနဲ့ဆောင်ရွက်ခဲ့တာထင်ရှားကြောင်းဖော်ပြထားပါတယ်။မတူညီတဲ့ခံယူချက်ရှိတဲ့အတွက်အကြံပေးဖွဲ့မှာအကျိုးရှိမှမဟုတ်တာကြောင့်ဖော်ဝင်ဖြစ်ကရဆက်ကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတော့အုတ်ချွေမူဟောင်းရဲ့ချက်ဆက်နှုတ်ထွက်ဖို့ဆုံးဖြတ်ရတဲ့အကြောင်းရင်းပေါ်စိုးရိမ်နေကြောင်း VOE ကိုပြောဆိုခဲ့တာပါ။နိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကလည်းအမေရိကန်တန်တမာအောင်နှုတ်ထွက်သွားတဲ့အတွက်စိတ်ပြေရကြောင်းပြောဆိုထားပါတယ်
။အိန္ဒိယနိုင်ငံကိုရောက်နေတဲ့မြန်မာဆွေရထိတ်တန်းခေါင်းဆောင်တို့ဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့နယူးဒေလီမြို့တော်မှာတွေ့ဆုံပြီးနှစ်နိုင်ငံကြားကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံနဲ့အပါအဝင်ဖြစ်တဲ့ရှစ်တောင်အာရှနိုင်ငံများအသင်းနဲ့ထိပ်သီးဆွေးနွေးပွဲအတွက်ဒေသရင်းနိုင်ငံကခေါင်းဆောင်တွေအိန္ဒိယမှာရောက်ရှိနေကြတာပါ။ဒေါက်တာဆန်းစုကြည်နဲ့အိန္ဒိယဝန်ကြီးချုပ်တို့တွေ့ဆုံထားမှာတော့နှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေ့မြင်ရေးမ မပြီးပြတ်သေးတဲ့နှစ်နိုင်ငံနယ်နိမိတ်တိုင်းတာသတ်မှတ်ရေးကိစ္စတွေကိုအရှိန်အဟုန်နဲ့ဆောင်ရွက်ဖို့နယ်စပ်ဖြတ်ကျော်အကြမ်းဖက်မှုတွေကိုနှိမ်ငင်းတာမှာပူးပေါင်းဆောင်ရွက်ရေးစတဲ့ကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပါတယ်ဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ပတ်သက်လို့ဆွေးနွေးတာမှာတော့နှစ်နိုင်ငံကြားလမ်းပန်းဆက်သွယ်ရေးတည်ယူပို့ဆောင်မှုပူးပေါင်းဆောင်ရွက်ရေးနယ်စပ်ကိတ်တွေဖွင့်လှစ်ပြီးနှစ်နိုင်ငံပြည်သူတွေအပြန်အလှန်ကူးသန်းသွားလာနိုင်ရေးရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်အိန္ဒိယနိုင်ငံကအကူအညီပေးရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတာပါမနေ့ဖြန်မှာကျင်းပမဲ့အိန္ဒိယနိုင်ငံတည်ထောင်ခြင်းအထိတ်အမှတ်နဲ့အခမ်းအနားမှာလည်းဒေါက်ဆန်းစုကြည်ဟာအထူးဧည့်သည်အဖြစ်တက်ရောက်မှာဖြစ်ပါတယ်
အမေရိကန်ကုန်သွယ်လုပ်ငန်းတစ်ခုပြည်စည်းလို့နေပါဖြစ်တဲ့အထိကုန်သွယ်ရေးဆိုင်ရာလေးဝက်ချက်တွေခိုးယူခဲ့မှုနဲ့တရုတ်ကုမ္ပဏီတစ်ခုကိုအမေရိကန်ပြည်ထောင်စုဝစ်စကွန်ဆင်ပြည်နယ်ကပြည်ထောင်စုကုန်သမားရေးဖွဲ့ကအပြစ်ရှိကြောင်းဆုံးဖြတ်လိုက်ပါတယ်။လေယာဉ်လက်စစ်တာဘိုင်အင်ဂျင်တွေထုတ်လုပ်တဲ့ Sinovel Wind Group ကုမ္ပဏီဟာအမေရိကန်မှာလုပ်ငန်းတွေလုပ်ကဲ့နေတာပါ။ဆိုအရှင်နေ Scott Blader ကတော့အကြမ်းဉျဉ်တွေကိုခိုးယူတာစီးပွားရေးအငင်းပွားတဲ့ကိစ္စမျိုးမဟုတ်ပဲရာဇဝမှုမြောက်တဲ့လုပ်ရဖြစ်တာကြောင့်အရေးယူရမှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။အမှုတွေမှတ်တမ်းတွေရတရုတ်ကုမ္ပဏီဟာ Wisconsin ပြည်နယ်ခြေစိုက် American Supercontractor ကုမ္ပဏီနဲ့ဒေါ်လာ1800တန်ဖိုးရှိတဲ့ကုန်ပစ္စည်းနဲ့ဝန်ဆောင်မှုတွေအတွက်စာရွက်ချုပ်ထားတာပါ။တရုတ်ကုမ္ပဏီကမန်နေဂျာနှစ်ယောက်နဲ့ American ကုမ္ပဏီကဝန်ထမ်းဟောင်းတစ်ယောက်တို့ပူးပေါင်းပြီး2011ခုနှစ်မှာ Australia နိုင်ငံကကွန်ပျူတာတွေကတဆင့် American ကုမ္ပဏီရဲ့တာဝန်အင်ဂျင်နဲ့နည်းပညာတွေကိုခိုးယူခဲ့ကြောင်းလည်းဖော်ပြထားပါတယ်။
မြောက်ကိုရီးယားဘက်ကဒီကနေ့ကြာသပတေးနေ့ထုတ်ပြန်လိုက်တဲ့ပြင်းရင်ရေးသတင်းစကားဟာဆိုရင်တောင်ကိုရီးယားအစိုးရရဲ့အိုလံပစ်ပွဲတော်အရေးညှိနှိုင်းမှုကအလုပ်ဖြစ်တယ်လို့ဆိုကောင်းဆိုနိုင်ပေမဲ့လည်းကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးတိုးတက်လာမှုကြောင့်အစွမ်းကုန်ဖိအားပေးရေးအမေရိကန်ရဲ့မဟာဗျူဟာကိုရုပ်ရော့သွားစေနိုင်တယ်ဆိုပြီးစိုးရိမ်မှုတွေရှိနေပါတယ်။မြောက်ကိုရီးယားရဲ့နိုင်ငံရေးပါတီများပူးတဲ့ဆွေးနွေးပွဲအပြီးကင်ဂျွန်ဝန်အစိုးရကကြေညာချက်တည်းထုတ်ခဲ့တာပါ။ကြေညာချက်မှာတော့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးမြန်မြန်တိုးတက်စေပြီးလွတ်လပ်တဲ့ပြည်လဲပေါင်းစည်းရေးအတွက်ဥတီဆောင်ရွက်ချဖို့ကိုရီးယားပြည်သူအားလုံးကိုတိုက်တွန်းလိုက်ပါတယ်ရှင်။
Direct from Washington, the voice of America, VOA. နောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းဆောင်ပါတွေဘက်ကိုဆက်ကြရအောင်ပါရှင်။ရခိုင်ပြည်နယ်အတွင်းကလိုအပ်နေသူတွေကိုကူညီပေးနိုင်ဖို့အတွက်ကုလအဖွဲ့အစည်းတွေဝင်ရောက်အခုထက်ပိုပြီးလောက်ကင်ခွင့်ရဖို့လိုအပ်နေကြောင်းလူသားချင်းစာနာထောက်ထားမှုဆိုင်ရာကုလသမဂ္ဂယုံကြည်ကဲကပြောဆိုလိုက်ပါတယ်။တချိန်တည်းမှာပဲရိုဟင်ဂျာတွေထားနေပြန်နိုင်တဲ့အခြေအနေမျိုးမြန်မာနိုင်ငံဘက်မှာမရှိသေးဘူးလို့ကုလကလေးများရေမုံဝင်အဖွဲ့ညွှန်ကြားရေးမှူးကလည်းပြောဆိုလိုက်ပါတယ်။ရိုဟင်ဂျာတွေထားနေပြန်နိုင်ရေးအတွက်ဘေးကင်းလုံခြုံမှုလူကုန်တိုက်ခါနဲ့အညီဖြစ်စေပြီးကုလအဖွဲ့အစည်းတွေကိုလည်းဝင်ရောက်ခွင့်ပေးရမယ်လို့ပြောဆိုလိုက်ကြတာပါ။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ရိုဟင်ဂျာတွေထာနေပြန်ရေးလုပ်ငန်းစဉ်မှာပထမဆုံးအဆင့်အနေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေရခိုင်ပြည်နယ်တွင်ဝင်ရောက်လုပ်ကိုင်ခွင့်ပို့ပေးရမယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုနဲ့အရေးပေါ်ကယ်ဆယ်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွေ့အကြုံမတ်လိုကော့ကပြောဆိုလိုက်တာပ
ါ UNHCR are involved in dialogue to some degree
ဆွေးနွေးညီနိုင်မှုတွေမှာအတိုင်းအတာတစ်ခုအထိဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကပါဝင်ပတ်သက်မှုရှိပါတယ်ဒါပေမဲ့အခြေအနေတွေမှန်မှန်ကန်ကန်ဖြစ်မှသာဒုက္ခသည်တွေထာနေပြန်လို့ရမှာဖြစ်တယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောဆိုထားပြီးသားပါပထမဆုံးအဆင့်အနေနဲ့ရခိုင်ပြည်နယ်တွင်းမှာရှိနေကြစေလူတွေလိုအပ်နေတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာလိုအပ်ချက်တွေကိုကူညီနိုင်ဖို့အတွက်ကုလသမဂ္ဂအဖွဲ့အစည်းတွေအားလုံးရခိုင်ပြည်နယ်တစ်ခုလုံးကိုပုံမိုဝင်ရောက်ခွင့်ရကြပါလေ
ဘင်္ဂလားဒေ့ရှ်ကုတူပလောင်ဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်ခဲ့တဲ့ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့ဒုတိယအမှုဆောင်ညွှန်ကြားရေးမှူး Justin Frost ကတော့အခုလိုပြောပါတယ
် All the returns must be voluntary. They must be into a safe environment and with dignity.
ကုသဘောစံသားလျှောက်ပြန်လာမျိုးဖြစ်ရပါမယ်။ငွေကြေးလုံခြုံမှုရှိရှိဂုဏ်သိက္ခာရှိရှိအခြေအနေမျိုးလည်းဖြစ်ရပါမယ်။နောက် UNICEF, UNHCR နဲ့ကမ္ဘာစံနှယ်ကအဖွဲ့ WFP တို့လိုအဖွဲ့အစည်းတွေလည်းဝင်ရောက်လုပ်ကင်ခွင့်ရဖို့လိုပါတယ်။ကျွန်တော်တို့အနေနဲ့ရခိုင်ပြည်နယ်အတွင်းမှာလုပ်ကင်နေကြပေမဲ့နေရာတိုင်းတော့သွားရောက်ခွင့်မရှိပါဘူး။လုံခြုံရေးလိုအပ်သလိုဒီလူတွေနေရာချင်းပြန်တဲ့အခါမှာသူတို့လူသားချင်းဆန္ဒတဲ့အထောက်အပံ့တွေပေးတင်ရပါမယ်။အခုတော့ဒီလိုအခြေအနေမျိုးမရှိသေးပါဘူ
း။ရခိုင်ပြည်နယ်ဘက်မှာကအခုချိန်ထိတိုက်ခိုက်မှုတွေရှိနေသေးတယ်လို့ဒုက္ခသည်တွေကပြောတဲ့အကြောင်းကိုလည်း UNICEF ရဲ့ဒုတိယအမှုဆောင်ညွှန်ကြားရေးမှူး Justin Frost ကအခုလိုပြောပါတယ
်။ The Rohingya families I've met today but particularly the children tell me
ဒီကနေ့ကျွန်တော်တွေ့ခဲ့ရတဲ့ Rohingya မိသားစုအထူးသဖြင့်ကလေးတွေပေါ့လေ။သူတို့အိမ်ပြန်ခြင်းကြပါမယ်မြန်မာနိုင်ငံမှာလုံခြုံပေးခွင့်မရှိသေးတာကြောင့်အခုတော့မပြောင်းခြင်းသေးဘူးလို့ပြောကြပါလေ။ ကြံဖက်မှုတွေရှိနေတဲ့အခြေအနေမှာတော့သူတို့ဒင်းကျပ်ပြန်ဖို့မဖြစ်နိုင်ပါဘူး။ရခိုင်ပြည်နယ်ထဲမှာကြံခဲ့တဲ့ဒေါ်နဲ့ဖုံးဆက်ခဲ့တဲ့မြို့သမီးငယ်တယောက်နဲ့ကျွန်တော်စကားပြောကြည့်တော့ဟိုဘက်မှာရွာတွေကိုဒီကနေ့အထိတိုက်ခိုက်နေကြတယ်လို့ပြောပါတယ်။ဒါကြောင့်သူတို့ဌာနေပြန်ရေးစဖို့ကဘေးကင်းတဲ့အခြေအနေတော့မဟုတ်ပါဘူး။
လူသားချင်းစာနာမှုနဲ့ရေးပေါ်ကဲစေးဆန်ရာကုလသမဂ္ဂလက်ထောက်အတွေ့အမှုချုပ်မတ်ခ်လိုကော့ကတော့အခုလိုပြောပါတယ
် the behavior of belligerents the combatants in conflict
စစ်ပွဲတွေပြည်ပကအတွင်းတိုက်ခိုက်နေကြသူတွေမှာဥပဒေတွေရှိပါတယ်အရသားတွေကိုပြစ်မှတ်ထားလို့မရပါဘူးသူတို့ကိုကာကွယ်ပေးရပါမယ်အရသားတွေထံသွားရောက်ခွင့်ရှိရပါမယ်ဒါပေမဲ့ကျွန်တော်တို့အလုံးလုံးနေရတဲ့နေရာအများအပြားမှာဒီလိုအခြေခံမှုတွေမရှိပါဘူးဒါရီလှုပ်ဖို့လိုအပ်နေပါတယ်။တာဝန်ယူမှုတာဝန်ခံမှုလည်းရှိဖို့လိုအပ်နေပါတယ
်။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်အချမ်းဖတ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့တိမ့်နေချီတဲ့ရိုဟင်ဂျာမွတ်စလင်တွေဌာနေပြန်ရေးကိုပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကစတင်ဖို့စီစဉ်ခဲ့ပေမဲ့လို့ဘင်္ဂလားဒေ့ရှ်ဘက်ကဆိုင်းငံ့ခဲ့တာပါ။ဘယ်အချိန်ပြန်ဆနိုင်မလဲဆိုတာကလည်းမသိရသေးပါဘူး။မြန်မာဘက်ကတော့ပြန်လည်စီစစ်လက်ခံရေးအစင်းနဲ့ဖြစ်နေပြီလို့ပြောဆိုထားပြီးဌာနေပြန်ရေးလုပ်ငန်းစဉ်ကိုဆိုင်းငံ့လိုက်တဲ့အပေါ်ဘင်္ဂလားဒေ့ရှ်ကိုပြစ်တင်ပြောဆိုထားပါတယ်ရှင်
။မတ်သိန်ကြီးထိုက်တင်ပြခဲ့တာပါ။အခုတော့ကချင်ဘက်ကတချို့ပြန်တိုက်ပွဲပြန်ဖြစ်နေတဲ့အကြောင်းနားဆင်ကြရပါမယ်ရှင်။ကချင်ပြည်နယ်မှာဒီရက်ပိုင်းအတွင်းအစိုးရတပ်နဲ့ KIO KIA တပ်တွေကြားတချို့ပြန်တိုက်ပွဲတွေပြင်းထန်နေပြီးနှစ်ဖက်အကြဆုံးတွေရှိသလိုအစိုးရတပ်ကပြစ်တဲ့လက်နက်ကြီးတွေကြောင့်စစ်ဆောင်စခန်းကဒုက္ခသည်တွေဟာလည်းတခြားလုံခြုံမဲ့နေရာတွေကိုထပ်မံတင်းရှောင်နေကြရပါတယ်။တတိယအကြိမ်27ရာစုပင်လုံးနီလာခံကျင်းပဖို့နီလာချင်းအခုလိုတိုက်ပွဲဖြစ်နေတာတွေဟာငြိမ်းငြိမ်းရေးအလားအလာကိုနောက်ပြန်ဆုတ်သွားစေမဲ့သဘောလို့စစ်ရေးနိုင်ငံရေးတုံ့တက်သူတချို့ကမြင်ပါတယ်။အကြောင်းစုံကိုတော့ကိုညံဝဲအောင်ကတင်ပြမှာပါရှင်
။ကချင်ပြည်နယ်တနိုင်းစွန်ဘရာဘွန်ဟူကောင်းနဲ့ဖားကန်မြို့နယ်ဘက်တွေမှာဒီ3ရက်အတွင်းတိုက်ပွဲတွေပြင်းထန်နေပြီးအစိုးရတပ်ကလေကြောင်းတိုက်ခိုက်မှုအပါအဝင်လက်နက်ကြီးတွေနဲ့မှပစ်ခတ်ပြီးထိုးစစ်ဆင်နေတာကြောင့် KIA ကချင်လွတ်လပ်ရေးတပ်တွေနဲ့ရင်ဆိုင်တိုက်ပွဲတွေဖြစ်နေတာပါ KIA တပ်တွေမရှိတဲ့စွန်ဘရာဘွန်မြို့နယ်မှာဆိုရင်အစိုးရတပ်ကလက်နက်ကြီးနဲ့ပစ်တာကြောင့်စစ်ပေးကြောင်စခန်းကဒုက္ခသည်တွေဟာအခြားလုံခြုံမဲ့နေရာတွေကိုထပ်မံပြောင်းရွှေ့တင်းရှောင်နေရတယ်လို့ KIA တပ်ဖွဲ့ပြောခွင့်ရဖို့ဗိုလ်မှူးကြီးနော်ဘူးက VOA မြန်မာပိုင်းကိုပြောပါတယ်
โอ้ตะไนดีโดลานเป็ดมาแล้วไต่ป่วยจะเสร็จได้เสร็จได้ขึ้นเลยนะนอกพี่รอโหสุมราบุเป็ดมาแล้วไต่ป่วยดิขึ้นเลยบาระดิมันสีเป็ดมาแล้วจูจาดิไต่ป่วยดิขึ้นบาระอัสุยาตัดมาต่อเป็ดก็เสร็จไต่ลงลินเปียนเนี่ยได้ไต่บาระนอกพี่น้อเล่นๆจีเนี่ยได้ไต่บาระกินคันเดลูกเราก็တော့อยู่ซะลงยะบาระပြောลงยะบาระအခုတလောอ่ะစစ်ပြေးတုတ်ခတ်တွေရှိတဲ့ဒီสุมราบุเนี่ยအဆက်ပဲมาသူတို့ကလက်လက်ကြီးတွေကတော့အချင်း20ကျော်လောက်အဲ့ဘက်မှာကျသွားတယ်ဒါကေရရှိတဲ့နေရာလည်းမဟုတ်ဘူးသူတို့နဲ့ရင်ဆိုင်တိုက်ပွဲလည်းမဟုတ်ဘူးတပီတူလိုထုတ်တင်းချောင်တဲ့နေရာဘက်မှာသူတို့ကဒီလက်လက်ကြီးနဲ့ပစ်တာ
အစိုးရတပ်တွေကကချင်ပြည်နယ်ထဲမှာထောင်ကနန်းနဲ့ချီစစ်ရင်ယာတိုးချနေပြီးဖူးကောင်းလီတို့လမ်းတစ်လျှောက်မှာလည်းစစ်ရင်ယာတိုးချထားတယ်လို့ဆိုပါတယ်လက်ရှိတိုက်ပွဲအတွင်းနှစ်ဖက်စစ်တပ်မှာအကြမ်းဆုံးတွေရှိနေတယ်လို့တိကျတဲ့ရန်ဒီအများပြားရနေတယ်လို့ဘုံမူကြီးနော်ဘူးကပြောပါတယ်။တနိုင်းမျိုးနဲ့တဝိုက်ရွှေမော်နဲ့ပင်းမော်အများစုပါ KIO အဖွဲ့ပိုင်းစီးပွားရေးတွေဖြစ်ပြီးအပြစ်ခတ်ရစဲရေးနဲ့ငင်းငန်းရေးမလုပ်ခင်မြမတမတော်ကအ धिक အချက်ချာကြတဲ့နေရာတွေကိုသိမ်းပိုက်နိုင်ဖို့အတွက်ဒီဒေသတဝိုက်မှာပြီးခဲ့တဲ့နှစ်ဇွန်လကစပြီးအစိုးရတပ်တွေကအခုလိုထိုးစစ်ဆင်လာနေတာဖြစ်တယ်လို့ KIO ကတုံ့တက်ကြောင်းဘုံမူကြီးနော်ဘူးကပြောပါတယ်။
ကဲရေကိုဒီတရားမဝန်ပြန်သာတာဒီ24ဆိုတဲ့ဆွဆွချက်နဲ့အဲ့ဒီပြင်းမော်တို့ရွှေမော်တို့မှာတော့အနေနဲ့စုမှုရေးလုပ်ခြင်းလို့အဲစစ်စီရေးတည်လို့တာဥမာကျွန်တော်တို့ KO နဲ့ဒီတပ်မတော်ကပြခတ်ရစရေးလက်မှတ်တွေတနည်းနည်းတဖုံဖုံနဲ့လက်မှတ်ထူပြီးဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံရေးဆွေးနွေးရမှာနိုင်ငံဆွေးနွေးမယ်ဆိုလို့ရှိရင်တော့အရေးကြီးတဲ့နေရာပေါ့နော်ပြိုဟမြောက်တဲ့နေရာပါမှာသူတို့က
နေစုမှုကြီး KIO ရဲ့သုံးသက်ဆွဆွဲခြင်းနဲ့ပတ်သက်လို့မင်းမြန်ဖို့တမတော်ပြောခွင့်ရပုဂ္ဂိုလ်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မရခဲ့ပါဘူးတတိယအကြိမ်မြောက်27ရာစုပင်လုံးညီလာခံကျင်းပဖို့အချိန်နီးကလာချိန်မြောက်ပိုင်းကချင်ဒေသမှာအခုလိုတိုက်ပွဲဖြစ်နေတာဟာငင်းငန်းရေးအလားအလာကိုနောက်ပြန်ဆုတ်သွားစေမဲ့သဘောလို့စီးရင်နိုင်ငံရေးသုံးသက်သူဦးတန်းစိုးနိုင်ကပြောပါတယ
်27ရာစုပင်လုံးညီလာခံတော့အဲ့ဒီအချိန်နီးနီးလာလို့ရှင်စီးထိုးစစ်တွေကတော့ပြင်းလာတာပါကျွန်တော်အမြင်ကပြောလို့ရှိရင်တော့အခုဒီနေ့ဟိုဒီအမျိုးသားအဆင့်နိုင်ငံရေးလှုပ်ရှားမှုတွေကို ကိုတမ်းလို့လိုက်ပြီးတော့ဒီကိစ္စကြီးကန်အဲ့ဒါဆိုလို့ရှင်တော့ညီငယ်လုပ်ငန်းတွေကနောက်ကိုဆုတ်တော့မှာပဲအဲ့ဒီအချိန်မှာအခုဒါပြန်ပြောလို့ရှင်ခင်ဗျာအခုဝါဖွဲရလဲအစီလမ်းကြောင်းနဲ့ဟိုမလိုက်ဘူးဆိုရဲသဘောထားတွေရှိနေတဲ့ခါကျတော့ညီငယ်လမ်းစဉ်ကဒီတော့နောက်ပြန်ဆုံးမဲ့အနေထားကိုကြောက်နေပြီလို့ကျွန်တော်တော့စိတ်ထဲမှာမျှော်မှန်းမိပါတယ်ခင်ဗျ
လက်တလောကချင်းမီနယ်မှာတက်မရော်ဘက်ကတက်မခွန်ခွန်ရှိရှိကိုကိုတက်တွေမဘကတက်တွေနဲ့တက်မ101တက်တွေဒါကစတက်တွေပါစင်ရထောင်ချီတိုးချထားတယ်လို့ KIA တပ်ဖွဲ့ကပြောပါတယ်။KIA ကတပ်ဖွဲ့ဟာယူရိုပီးယားစီဝါပြီးသွေးစီညွေရေးတက်ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်ခွန်းနှစ်ဖွဲ့ထဲမှာပါပြီး NCA လမ်းကြောင်းနဲ့မတူတဲ့လမ်းကြောင်းအရအပြည့်ရက်ဖို့အာသီသရှိနေတာပါ။မြန်မာတက်မရော်ဘက်ကတော့တိုင်းသားလက်နက်ကင်တက်တွေအနေနဲ့ နိုင်ငံရေးဆွေးနွေးပွဲလမ်းကြောင်းကိုတက်လှမ်းညင်ရင် NCA အပြည့်အစာကျုပ်မှသာလက်မှတ်ထိုးပြီးရှေ့ဆက်ကြဖို့ပြောဆိုထားပါတယ်ခင်ဗျာ
။ကိုညံဝေအောင်တင်ပြခဲ့တာပါ။အခုတော့တိုင်းရင်းသားရေးရာဌာနမှတာဝန်ယူဖို့ SNLD ညှင်းပယ်လိုက်တဲ့အကြောင်းတင်ပြပေးပါမယ်။ ရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ် SNLD အနေနဲ့တိုင်းရင်းသားရေးရာဌာနပြည်ထောင်စုဆင့်ဒုဝန်ကြီးနေရာအတွက်အစိုးရကကန့်လန့် လာတာကိုဒီကနေ့ပဲညင်းပယ်လိုက်ပါရယ်မြန်မာအစိုးရကိုဦးဆောင်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD နဲ့ဒီမိုကရေစီရရေလှုပ်ရှားမှုကာလမှာနှီးနှီးဆက်ဆက်မဟာမိတ်ဖြစ်ခဲ့တဲ့ SNLD ဒီကမှာရှင် SNLD ပါတီအနေနဲ့အခုလိုဘာကြောင့်ညင်းပယ်ခဲ့ရပါလဲ SNLD တွဲဖက်အထွေထွေအတွင်းရေးမှုတဦးဆိုင်လိုက်ကိုကိုဝင်းမင်းမင်းထားတာကိုနားဆင်ကြရအောင်ပါရှင်ဟုတ်ကဲ့ဦးဆိုင်လိုက်ခင်ဗျာ
ကျွန်တော်တို့ဒီအစိုးရအနေနဲ့တိုင်းသားရေးရာပြည်တော်စုဆင့်ပေါ့နော်ဒုတိယဝန်ကြီးခန့်ဖို့အတွက် SNLD
ပေါ့နော်ဒီရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုကန့်လန့်ထားတယ်လို့ကြားပါတယ်အဲ့ဒါနဲ့ပတ်သက်လို့နည်းနည်းရှင်းပြပေးပါလားဟုတ်ကဲ့ဒီကနေ့ဆယ်ရက်လောက်ကသမရယောဝန်ကြီးဌာနကတာဝန်ရှိသူတဦးကနေပြီးတော့မှကျွန်တော်တို့ဒီကိုကန့်ခန်းလာပါတယ်တိုင်းသားရေးရာဌာနဒုတိယဝန်ကြီးနေရာကိုလက်ခံဆောင်ရွက်ပေးနိုင်မလားဆိုတဲ့သဘောပေါ့နော်အဲဒီနေ့မှကျွန်တော်ဘက်ကကြောင်းပြန်ပါတယ င်ဘူးဆိုလို့ရှိရင်တော့ကျွန်တော်ဘက်ကလက်ခံနိုင်တဲ့အနေအထားမျိုးမရှိဘူးဒီဝန်ကြီးဌာနကလက်ခံလိုက်ခြင်းအပြင်ကျွန်တော်ကဘယ်လိုအတိုင်းအတာတည်ဆောင်ရွက်နိုင်မလဲပါတီချင်းဆောင်ဥပပေါင်းဆောင်ရွက်တဲ့အနေအထားမျိုးမဟုတ်ဘူးဆိုရင်တော့ကျွန်တော်ဘက်ကလက်တင်ခံဖို့အဆင်မပြေဘူးလို့ပဲအကြောင်းပြန်လိုက်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆလူရာကတော့ပါတီကနေအရင်ကန့်လန့်စေခြင်းတဲ့ဆိုတဲ့သဘောပေါ့နော်အစိုးရကအခုလိုတိုက်ရိုက်ကန့်လန့်တာမဟုတ်ပဲနဲ့
ဟုတ်ကဲ့ကျွန်တော်တို့နှစ်ပါတီကဆက်ဆံရေးရလဲထဲထဲဝင်ဝင်ရှိခဲ့ဘူးလေအဲ့တော့တိုက်ကြည့်တိဆောက်ရေးလုပ်ငန်းမှာပေါ့နော်ကျွန်တော်တို့အနေနဲ့ဘယ်လောက်ထိပူးပေါင်းပါဝင်ဆောင်ရွက်နိုင်ခွင့်ရှိမလဲဆိုတာကိုပါတီအနေနဲ့ရှင်းရှင်းလင်းလင်းကျွန်တော်တို့ကန့်လန့်ပြီးတော့မှညှိနှိုင်းဆွေးနွေးတဲ့ပုံစံမျိုးကိုကျွန်တော်လိုအပ်ပါတယ်ဒါပေမဲ့အခုကျတော့အစိုးရကိုနိုင်ကကန့်လန့်တယ်ဆိုပေမဲ့လို့တောင်းဆန်းစုကြည်နဲ့လည်းပဲတည်ထောင်ဆွေးနွေးခွင့်ရမယ့်အနေအထားမျိုးကိုကျွန်တော်မမြင်ဘူးပေါ့နော်အဲ့ဒါကြောင့်မို့လို့လက်ခံနိုင်ခြင်းမရှိတာပါ
ဟုတ်ကဲ့အဲ့တော့အခုဒီနေရာမှာဒီသမရာယုံကနေပြီးတော့ကန့်လန့်တယ်လို့ကြားပါတယ်ဒါကဒေါ်ဆန်းစုကြည်ကိုကုစားပြုတာအခုနကဒီအစိုးရအနေနဲ့ဆောင်ရနေတဲ့ပါတီကိုကုစားပြုတယ်လို့ရောပြောလို့မရနိုင်ဘူးလား
ဟုတ်ကဲ့တကယ်လို့ဒေါ်ဆန်းစုကြည်ကိုကိုယ်တိုင်ကိုကြားတွေးဆဆွေးနွေးခွင့်ရမယ်ဆိုတော့တမျိုးပေါ့နော်အခုတော့အဲ့ဒီအဆင့်ကိုရောက်မဲ့အနေအထားမျိုးလည်းမရှိဘူးလက်ခံရင်လက်မခံလက်မခံရင်တခြားရောက်ရောက်အဖွဲ့ဖွဲ့ကိုစဉ်းစားမယ်အနေအထားမျိုးဆိုတော့တုံ့ပြန်ပြောကြားမှုမျိုးလည်းကျွန်တော်ကြားသိရတဲ့ကြောင့်မို့လို့ဘယ်လိုအဆင်မပြေနိုင်လောက်ဘူးလို့ကျွန်တော်တွေ့ဆပြီးတော့မှဒီတိုင်းမှအကြောင်းပြန်လိုက်တာ
ပါ။ဟုတ်ကဲ့ဒီနေ့မှနှစ်ပိုင်းပေါ့နော်တစ်ပိုင်းကတော့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းခဲ့တာမရခဲ့ဘူးပေါ့နော
်။ဒေါ်ဆန်းစုကြည်ကိုတွေ့ဆုံခွင့်တောင်းတယ်ဆိုတာတကူပါတီကိုကိုစားပြုတဲ့ပုဂ္ဂိုလ်တယောက်နဲ့ဒါမှမဟုတ်ဒီစီအဖွဲ့နဲ့တွေ့ဆုံဆွေးနွေးခွင့်ရရင်ပို့ပြီးတော့မှအဆင်ပြေမှာပေါ့နော
်။ဟုတ်ကဲ့အဲ့တော့တောင်းစုခွင့်တောင်းခဲ့တယ်မရခဲ့ဘူးပေါ့နော်တစ်ပိုင်းကတော
့။ဟုတ်ကဲ့အဲ့လိုနေထားပါ
။နောက်တစ်ပိုင်းကကြတော့လက်မခံရင်နောက်တစ်ယောက်ကိုရွေးမယ်လို့သမရာယုံကပြောတယ်ဆိုတဲ့သဘောပေါ့နော်
။အဲဒေါ်ဆန်းစုကြည်ကိုယ်တိုင်အမိန့်ရှိတယ်။ဒီဥစ္စာကိုစံတိုင်းသားတွေကဖြစ်စေခြင်းနဲ့အထူးအဖြစ်တော့ SNLD ကိုတောင်းယူစေခြင်းနဲ့ပေါ့နော်။အဲ့သဘောမျိုးပြောပါတယ်ခင်ဗျ
ာ။အော်ဟုတ်ကဲ့အဲ့တော့ SNLD ကိုတော့ပို့ဖြစ်စေခြင်းနဲ့ဒါပေမဲ့မဖြစ်ရင်တော့ဒီတခြားအဖွဲ့ကလည်းတောင်းဆိုနိုင်တယ်ပေါ့နော်။အဲ့လိုသဘောမျိုးလို့ယူဆတဲ့သဘောပေါ့။
ဟုတ်ကဲ့အဲ့လိုယူဆနိုင်ပါတယ်
ဟုတ်ကဲ့အဲ့တော့ဒီညမှာ SNLD ကိုဦးစားပေးထားတဲ့သဘောတော့ရှိတာပေါ့နော
်ဟုတ်ကဲ့ပါ
ဟုတ်ကဲ့အဲ့ဒီတော့ဒီပါတီချင်းဆက်ဆံရေးကဘာကြောင့်မလို့အခုလောက်ထိအရေးကြီးရတာလဲ
2015ရွေးကောက်ပွဲပြီး NLD အစုအဖွဲ့အနေနဲ့အစိုးရတရားဖွဲ့မယ်ဆိုတဲ့ချိန်တုန်းကလည်းပဲဒီတိုင်းသားရေးရာပြည်ထောင်စုဝန်ကြီးနေရာကိုကျွန်တော်တို့ရဲ့တွေ့တွေ့တွင်းမှုဖြစ်တဲ့ဦးစားညွှန်ရင်ကိုဆောင်ရွက်ပေးဖို့ကမ်းခန့်ပူပါတယ်အဲ့ချိန်တုန်းက ီဝန်ကြီးနေရာဟာငင်းကြိုင်းကိစ္စနဲ့ပတ်သက်ပြီးဆောင်ရွက်နိုင်ခွင့်ရှိလားတိုင်းနာကြီးနဲ့ပတ်သက်ပြီးဘယ်လောက်ထိတည်ဆောက်ဆောင်ရွက်နိုင်ခွင့်ရှိလဲလို့ဆွေးနွေးတဲ့အခါမှာကျွန်တော်တို့အနေနဲ့စိတ်ပြီးလှုပ်တာခြင်တာနဲ့နေသားမျိုးမရှိတဲ့အတွက်ကြောင့်မလို့ဒီဝန်ကြီးဌာနကိုကျွန်တော်လက်မခံခဲ့ပါဘူးဒါကြောင့်မလို့အခုဆက်လက်ပြီးတန်းဆန်းလာတဲ့ဒုတိယဝန်ကြီးနေရာကိုလည်းပဲဆက်လက်ဆောင်ရွက်ဖို့အတွက်ကိုကျွန်တော်ဘက်ကအသင့်ဖြစ်တဲ့လူမျိုးရှာမတွေ့ပါဘူးခင်ဗျ
ဟုတ်ကဲ့အဲ့တော့အဓိကကတော့ဒီငင်းကြိုင်းရေးတို့ဒီဖက်ဒရယ်ရေးတို့မှာဖွဲ့စည်းပုံပြင်နိုင်ရေးအထိပါဒီလုပ်ပိုင်권ရှိတဲ့အနေအထားမျိုးမရှိတဲ့အတွက်ပေါ့နော
်ဟုတ်ပါတယ်အဓိကအဲ့ဒါပြောချင်တာပါ
ဟုတ်ကဲ့
ကိုဝင်းမင်းနင်းမြန်ခဲ့တာပါရှင်အခုတော့ရှမ်းပြည်နယ်ဘက်ကဆေးရှောင်းရွာသားတွေရဲ့အခြေအနေကိုတင်ပြပေးပါမယ်မြန်မာစစ်တပ်နဲ့တအောင်ပလောင် TNL တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းထွက်ပြေးတိမ်းရှောင်ကြပြီးကြောက်မဲမြို့ပေါ်ခုလုံနေရတဲ့စစ်ပေးရှောင်တချို့ဟာဒီကနေ့ကစားလို့နေရရင်ကိုစတင်ပြင်နေကြပြီဖြစ်ပေမဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSN နဲ့ TNL တပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားနေတဲ့ဒေသကနေတင်းရှောင်နေကြတဲ့ရွာသားတွေကတော့နေရမပြောင်းနိုင်ကြသေးတယ်လို့မြေမြုပ်မိုင်းအန္တရာယ်တွေလည်းရှိနေစေလို့ဒေသခံတွေကပြောပါရယ် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရယ်ရှင်
ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်ကိုတင်းချောင်လာတဲ့စစ်ပြေးဒုက္ခသည်တို့ဟာဒီကနေ့မှနေရပ်ကိုစတင်ပြန်ဆပ်ပြုကြပြီလို့စစ်ဘေးရှာကူညီပေးရေးဖွဲ့တာဝန်ရှိသူစိုင်းတန်းမောင်ကပြောပါရယ
်တို့ပြန်ချင်ကြတာပါတို့ကကိုယ်အိမ်ကိုဖြစ်သားရပြန်လာနေရတယ်ဆိုတော့စိတ်ချမ်းသာအောင်လေဒီနေ့မှလည်းပြန်တစ်ပတ်ခါဒီ၃-၄ရက်အတွင်းပြန်ကြမယ်လို့ပြောပါရယ်ကိုယ်စစ်စစ်နဲ့ကိုယ်ပဲဗျဘယ်မှလည်းမတွားရကြအောင်လေ
ဒီဇင်ဘာလကုန်နဲ့ဇန်နဝါရီလဆန်းပိုင်းတို့ကရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်နဲ့နန်းဆန်မြို့နယ်တွင်မှာမြမတမတော်နဲ့တအန်းပလောင် CNL ဖွဲ့တို့ကြားတိုက်ပွဲပြီးလက်နက်ကြီးတွေရွာသွင်းမှပစ်ခတ်နေမှုကြောင့်ကြောက်ဖြူလေးအာပြောင်ကိုင်တိုင်ခေါ်ကြက်တွေဆရှိတဲ့ကြေးရွာ၁၀ရွာကကြေးရွာသား2000ခန့်ဟာကြောက်မဲနဲ့မိုင်းငုံမြို့နယ်ဘက်မှစစ်ဘေးသိမ်းရှောင်နေရတာပါစစ်ဘေးရှောင်တွေကိုကြောက်မဲမြို့မှာရှိတဲ့ဂန္ဓိတုခထမယုံအောင်မင်္ဂလာကျောင်းတိုက်နဲ့ဝါစုကျောင်းမှာနေရာချထားသလိုကြောက်မဲနဲ့32မိုင်ကွာဝေးတဲ့မိုင်းငုံမြို့နယ်ဘက်မှာမဟာမြတ်မုနိဖရာနဲ့သီရိမင်္ဂလာထမယုံတွေမှာနေရာချထားခဲ့ပါတယ်တိုက်ပွဲငြိမ်သက်စွာပြုနေတဲ့အချိန်ကြောင်နန်းဆန်မြို့နယ်ကကြောက်ဖြူကြေးရွာသားနေရာကျော်အနေနဲ့ကတော့နေရပြန်ဖို့စီစဉ်နေစေလို့ကြောက်ဖြူကြေးရွာအုပ်ချုပ်ရေးမှူးဦးစောလှိုင်ကပြောပါတယ်
လက်ရတော့မစိုးရိမ်ရဘူးပေါ့နော်ဒါကြောင့်မို့လဲကျွန်တော်တို့ပြန်ဖို့စီစဉ်လိုက်တာဒီမှာဝါစုเจ้าမှာတော့လေကြောက်ဖြူလေးကပူစောက်နေတယ်ကောက်စောက်နေတာမြို့နယ်အာနာပိုင်မြို့တော့အခုကြီးတောင်းထားတယ်ကျွန်တော်တို့ကြောက်ဖြူလေးက200လောက်ရှိတယ်200ကျော်ပါပေါ့တခြားရွာကအာပြောင်နဲ့ပြန်ကြမှာအာပြောင်ကတော့လူကြီးနည်းနည်းများတယ်တို့ကြတော့ဒီဟာကြော်ကြော်လောက်ပြန်မော်အဲဒီစိုက်တိုင်းပြွာပဲသူတော့နေခဲ့ဦးမယ်တ
ဲ့ဒါပေမဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSF နဲ့တန်းပလောင်သက်ဖွဲ့တို့ကြားစိုက်ပွဲဖြစ်ပွားနေတဲ့နေရာဖြစ်တဲ့ကင်တန်ကျက်တီရွာသားတွေအနေနဲ့ကတော့ရွာကိုမပြန်ရဲသေးဘူးလို့ကျက်တီရွာကတန်ကတော်တစ်ပါးဖြစ်တဲ့ဦးကောလီယာကမိတ်ပါတယ
်ပြန်လို့ရတဲ့မရှိသေးဘူးခုတော်တော်လာလာတဲ့နည်းနည်းခက်ခဲတယ်ဦးစင်တော်လည်းမပြန်ရဲဘူး
ပြီးခဲ့တဲ့ဇန်နဝါရီလ18ရက်နေ့ကနေ20ရက်နေ့ထိနန်းချံမြို့နယ်ကိုက်တန်ကြီးရွာဘက်မှာတောင်ပိုင်းရှမ်းပြည်သဘော RCSF နဲ့တန်းပလောင်သက်ဖွဲ့တို့စိုက်ပွဲတွေဖြစ်ပွားနေခဲ့တာပါ။ဒါပြင်အဲ့ဒီဒေသမှာလက်နက်ကန်သက်ဖွဲ့တွေကနေထောင်လာတဲ့မိုင်းတွေကြောင့်ထိခိုက်မှုတွေရှိနေတယ်လို့ကြောင်မဲစစ်ဘေးရှာအကူအညီပေးရေးဖွဲ့တာဝန်ရှိသူစိုင်းသန်းမောင်ကပြောပါရယ
်။မနေ့ကပြောတဲ့ပုံစံဆိုရင်ရွာပြင်နေတဲ့ထွက်လာတဲ့ကောင်မိုင်းမင်းမိရာတို့ဘာလို့လူလေးလေးယောက်တွေပြီးသွားတွေချွဲရလဲအများကြီးနေရောအများကြီးတွေ့ကုန်ပြီ။တစ်ပတ်အတွင်းမှာ
စစ်ဘေးရှောင်နေရတဲ့ဒေသခံတွေစွန့်ခွာလာခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းနန်းဆန်မြို့နယ်ကျက်တီကျေးရွာမှာပြီးခဲ့တဲ့ဇန်နဝါရီလ14ရက်နေ့တုန်းကဖောက်သွင်းမှုနဲ့မိလောင်မှုတွေကြုံခဲ့ရပြီးကျူးလွန်တဲ့သူတွေထဲမှာလုံခြုံရေးတပ်ဖွဲ့ဝင်တွေပါဝင်နေကြောင်းလည်းဒေသခံတွေကစွပ်စွဲထားတယ်လို့ဒီစွပ်စွဲချက်ကိုတပ်မတော်ဘက်ကညှင်းဆုပ်ထားပါတယ်။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြန်မာတပ်မတော်နဲ့ TNL တန်းပလောင်တပ်ဖွဲ့ KNU ကချင်းလွတ်လပ်ရေးဖွဲ့တို့ကြားစစ်ရေးသိမ်းမှနေဆဲဖြစ်တယ်လို့တိုင်းဒေသလက်နက်ကန်အချင်းချင်းတရားနယ်လေတန်းပလောင်သက်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်သက်မတော်တို့လည်းစီရီပတိပခတွေဖြစ်ပွားနေတဲ့အချိန်ဒီမှာရှိနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းကြာတာပေးတဲ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 30နဲ့ဆိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲဒုတိယပိုင်းနာရီဝက်အစီအစဉ်မှာတော့ကျမရေကန္တာဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူနားဆင်ကြရမှာက
အမျိုးသားအစ်စင်တွေကရေးဆွေးနွေးပွဲရှမ်းပြည်နယ်မှာလုပ်လို့မရဘူး။ရခိုင်မှာလည်းလူတို့ဆွေးနွေးပွဲလုပ်လို့မရဘူးဆိုလို့ရှိရင်ဒါကကျွန်တော်တို့ဆက်လက်ဆောင်ရွက်ဖို့အခက်အခဲရှိတော့မှာပဲ။ဘလော့ရှိမယ်ဆိုတာကကျွန်တော်တို့ခုနဆောင်ရွက်ရမယ်ကိစ္စတွေဆောင်ရွက်ပြီးမှသာကျွန်တော်တို့လုပ်ရမယ်အနေနဲ့ပါရှိတယ်
။ဒါတော့တိုင်းရင်သတင်းလွှာအစီအစဉ်မှာပြည်စုံနားဆင်ကြရပါမယ်။အခုရင်ဆုံးတော့ကျမရေခန္ဓာကိုနားဆင်ကြရပါမယ်။မြန်မာအမျိုးသမီးတွေဓမ္မတာလာတဲ့အချိန်မှာကျန်းမာရေးဆိုင်ရာအခက်အခဲတွေပြင်ဒလစ်ထုံးစံနဲ့လူမှုရေးရအခက်အခဲတွေလည်းကြုံရတာတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။ဓမ္မတာပုံမှန်လာတာပြီးတော့ဘလို့အယူဆမှားတွေအခက်အခဲတွေကြုံရတာပြီးဒါကိုဘလို့ဖြေလျှော့နိုင်မလဲဆိုတာတွေကိုမြန်မာနိုင်ငံဆိုင်ရာဆရာဝန်များအသင်းရဲ့အထွေယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမြန်မြန်တင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာအမျိုးသမီးတွေလာစဉ်ယာတီသွေးစင်တာဓမ္မရာလာတာဖြစ်တဲ့အခါမှာမြန်မာနိုင်ငံကအမျိုးသမီးတွေမှာဆိုင်ကြုံရတဲ့အခက်အခဲလေးတွေဘယ်လိုရှိလဲ
တော်တော်များများကတော့တိလက်တည်ပြီးစင်တယ်ပေါ့ဓမ္မတာဆိုတဲ့အကြောင်းကိုအမျိုးသမီးရဲ့ဥပဝိုင်းငါအကြောင်းကိုသိမသိကြအောင်မသိကြတဲ့ခါကျတော့ဓမ္မတာလာတဲ့အချိန်မှာကြိုက်ခဲတာနာကျင်တာဓမ္မတာပျောက်သွားတာပြီးချုပ်တာအဲ့လိုမျိုးဖြစ်လာခဲ့လို့ချင်းအရင်ကသိခုတယ်အဲ့တော့မိဘတွေကသူစီတိုက်တယ်ပူရက်ဆက်တဲ့ဟာတွေစားခိုင်းတယ်ပြည်ဒီဓမ္မတာလာတာကိုလည်းသူကကြောက်လွန်ပြီးတော့အတင်းသူနေအခုဒီမြို့ပြမှာတော့ဒီတစ်ခါသုံးမြို့သမီးတန်းတဲ့ပစ္စည်းတွေသုံးတက်ပေမဲ့ကြီးလက်နေပြီးသူကမသုံးတက်ဘူးဒါတွေကိုသတင်းစာဆက်ကူတွေနဲ့ခန္ဓာတွေနောက်ပစ်ဟောင်းအနှောင်းအနေနဲ့ဆိုတာတွေအဲ့လိုတွေလောက်တာမျိုးရှိတတ်တယ်ပေါ့အဓိကကတော့ဒီဓမ္မတာဆိုတဲ့သူကြီးကိုသူကပုံမှန်တော့ဆင်းနေရမယ်မဆင်းပြန်တော့လည်းစိတ်တွေပူတယ်အထင်မှာအောင်းနေမလားစိတ်ပူတာရှိတတ်ပါလေ
ဟုတ်ကဲ့အခုလိုဒီဘုဒ္ဓရာစိတ်ပူတာရှိတယ်လို့တခြားအခက်အခဲတွေရောရှိလားဆရာမအလုတ်ကိုင်းနဲ့ပတ်သက်လို့ဒီလူမှုရေးအတိုင်းဝန်းမှာဖြစ်ဖြစ
်အမျိုးသမီးဖြစ်တဲ့ဟိုကဒီသမထာကတော့ပုံမှန်လာရမယ်လေအဲ့တော့လူရှိသူရှိမှနောက်ကနေထိလိုက်အပွက်နေမှဒါရီရတဲ့လူမှုရေးအတိုင်းဝန်းထဲမှာတစ်ခါရောက်တတ်တယ်ပြီးတော့တစ်ခါကျအလုတ်ဝိုင်းနဲ့ចောင်းဝိုင်းနဲ့အဲ့ဒီတော့မှဆင်းလာတာမျိုးကြပေသွားစပင်နာမှမျိုးသူတို့ရဲ့အဲ့လိုခက်ခဲနေရှိတတ်တယ်အဲ့တော့အများစုကတော့သမထာလာရင်ကြိုက်ခဲတာတွေခေါင်းကြိုက်တာတွေအလုတ်မလုပ်တော့ဘူးနောက်ကသမထာလာတဲ့အချိန်မှာဆိုရင်ခေါင်းမလျှော်ရဘူးခံရဦးလည်းမနိုင်ရဘူးအချင်းဦးမသွားဘူးအဲ့လိုတွေခက်ခဲနေရှိပါတယ
်ဟုတ်ကဲ့အခုဒီရာတီလာတာဓမ္မတာလာတာတကယ်တမ်းကပေါ့နော်ဒီလူရဲ့တဘာဝအရာဖြစ်ရတာဖြစ်တဲ့အတွက်ဘလို့ဖြစ်တယ်ဆိုတာလေးကိုနည်းနည်းရှင်းပြပေးပါဦး
ဒီခန္ဓာဗိဒသဘောရေကအမျိုးသမီးတွေမှာပင်နဲ့ညာဖက်တာကူအိမ်တစုံပါတယ်ဗျာအဲ့အဲ့တော့အပြူပေါ်ဝင်လာတယ်ပုံမှန်ကတော့10နှစ်ကနေ15နှစ်ကြာပါဘူးအဲ့လိုမျိုးချိန်ကျရင်သူကဥအိမ်ကနေပြီးတော့တလောက်ကိုတစ်ချိန်ဥလေးကျွေလာတာဒီဥလေးကတာကူပင်နဲ့ဝင်လာမယ်တိမ်ယုံဝင်လာမယ်ဆိုတော့တိမ်အနေနဲ့ထူလာတယ်ထူလာတဲ့အတိတ်ကတကယ်လို့များဖို့မျိုးဦးနေပေါ့နော်ပေါင်းမယ်ဆိုလို့ရှိရင်ခလေးရသွားနေတာပေါ့ခလေးရဖို့အတွက်သူကပြင်ဆင်ပြီးထူလာတာတကယ်လို့ဖို့မျိုးဦးကမဝင်လာဘူးသူကအဲ့ဒီမှာခုနကထွေလာတဲ့ဥလေးကလည်းခါရချောက်ပြီးတော့ဒီထက်ကလည်းပြန်ထွက်သွားမယ်အဲ့ဒါကခုနမိမကူရဆင်းတာပေါ့ခုနထူနေတဲ့တိမ်ရဲ့တွင်းနေတဲ့ကျူလာတဲ့ခါကျတော့ဒူလီရေနဲ့ပါလာ
ဟုတ်ကဲ့ဆရာအဲ့တော့ဆရာခုနကပြောခဲ့တဲ့ဓမ္မတာလာနဲ့ပတ်သက်ပြီးတော့ဒီအခက်အခဲတွေစိုးရိမ်မှုတွေကိုဖြေလျှော့နိုင်ဖို့ဘယ်လိုအကြံပေးချင်လဲ
ဓမ္မတာလို့ပြောတဲ့ကပုံမှန်ပေါ့အဲ့တော့တလားတစ်ခါလို့မှန်တာပေါ့ဒါပေမဲ့တချို့ကျတော့28ရက်နဲ့တစ်ခါလာတဲ့လူတွေရှိတယ်တချို့ကျတော့35ရက်လောက်ကြာမှတစ်ခါလာတဲ့လူတွေရှိတယ်ပြမယ်တဲ့တော့မတူနိုင်ဘူးအဲ့တော့ပုံမှန်ကတော့အနည်းဆုံးတော့27ရက်နဲ့အများဆုံး35ရက်ပေါ့အဲ့ဒီကြားထဲမှာတစ်ခါလာပြီးရင်တချို့ကလည်း2ရက်3ရက်2ရက်နဲ့တမွန်းတဲ့လို့ပြောသလိုတချို့ကျတော့လည်း9ရက်လောက်ထိလာတာလည်းပုံမှန်ပဲပေါ့နောက်ပုံတပတာလာတဲ့အချိန်မှာစိတ်ကစင်ကလေးဖြစ်တာပေါ့နော်အရန်ကိုခံစားချက်တွေပူပြီးတော့မူမှန်တော့ဝင်ဝမ်းနေတယ်စိတ်ကူရယ်အစာတွေငန်းငန်းတက်စားကျင်တာတွေတစ်ခါလာငူတာတွေဒါမျိုးတွေတွေးပြီးတော့တပတာနဲ့ဖြစ်တတ်တယ်ဒါဟာလည်းပုံမှန်ပဲဒါမျိုးတွေကမှန်မှန်စားပြီးအေးယူအောင်အေးအသရေအောင်ထားအေးပူလေးနဲ့ရေနွေးလေးနဲ့စက်ချိုးဒီငယ်လေးလို့တာပျောက်သွားနေတာပေါ့ပြီးတော့တစ်ခါချူရွတ်တက်တယ်အထူးသဖြင့် bike ပါချွတ်တက်တာ အဲ့ရနေခါးတွေကြောတွေပါချက်တက်တယ်ဒါတွေနဲ့တမတာနဲ့တိုးခဲ့ပြီးဖြစ်တယ်အဲ့လိုအသေးအံကျွန်တော်ကုသပြမလို့ပါဘူးအဲ့လိုဆိုရင်ရှင်မမန်ချိုးရေပုပ်လေးရေနင်းမှုလေးနဲ့ဒီလေးကတ်မယ်လေးချိန်ကလုံမယ်ဒါမျိုးအကဲခက်တော့စီပြီးတောက်လိုက်ရင်ကျော့သွားတာအဲ့တော့တမတာကြောင့်ဝက်ချန်တွေထွက်လာနိုင်တယ်အဲ့ဒါလည်းတမတာပြီးသွားရင်တော့ဒီဝက်ချန်တွေပြန်ပြောက်သွားတာပေါ့နော
်ဟုတ်ကဲ့ခုလိုဒီတမတာလာနေတဲ့အချိန်မှာအလုတ်ကင်ပြက်တာတို့ပါတို့ကာရောဖြစ်ဖို့လိုရလား
တကယ်တော့ဒါသဘာဝပဲဖြစ်တယ်ကြောင့်အလုတ်ကင်ပြက်လာအောင်မရှိဘူးတရားကြိုက်ခဲနေတော့ခဏတစ်ခုအားယူလို့ရတာပေါ့ကိုကဘယ်တော့လာတော့မယ်ဆိုတာကြိုသိခဲ့တယ်တခါချင်ရင်လည်းကစိတ်ပူပါမှုတွေကြောင်းတမတာလာမယ်ရေးမှမလာဘဲနဲ့ရွှေ့သွားလေးရှိတယ်ဒါပေမဲ့ဒီကလာရှိပြီးနောက်တစ်ခါကျတော့ပုံမှန်ဖြစ်သွားတာပဲလေလောက်ကန်ပြက်လောင်ဖြစ်ပြီဆိုတော့ကျွန်တော်ဆောင်ပြရမယ်နောက်ကပြောတဲ့စိတ်ကဆင်ကြရတယ်အများဖြစ်တယ်ဆိုလို့ရှိရင်တော့ဆောင်နဲ့တိုင်ပြန်အောင်တမတာတွေဟာယောဂမဟုတ်ဘူးပုံမှန်ပဲတလားတခါကြွေသေးရခဲ့တာကြမ်းပါပြရတယ်အဲ့တော့ကြိုက်ခဲတာတံပရာလာလည်းအချိန်မှရေမချိုးရဘူးလို့ကောင်းမချိုးရဘူးလို့အလုပ်သွားစရာမလိုဘူးဆိုတာလွဲမှားတဲ့အယူအဆတွေဒါတဘာဝပဲအများနဲ့ဖြစ်စရာအကြောင်းမရှိဘူးပို့ပြီးဖြစ်တာဆိုတော့သုံးရတဲ့ပုံပြီးတဲ့ပတ်တာမလာဘူးဆိုတော့ဒါဆိုတော့ဆရာအောင်ပြန်ကြည့်ရတယ်နောက်ပြန်ခဏခဏမူမမှန်ဘူးပုံမှန်မဟုတ်ဘူးခါတိုင်း28ရက်လာမျိုးဆိုတော့35ရက်ဖြစ်လိုက်နောက်ခါ20ရက်ဖြစ်လိုက်အဲ့လိုမျိုးဆိုတော့ဒါဆရာအောင်နဲ့ပြန်သားကြည့်ရမယ်ဆိုလို့ရှိတယ
်ဟုတ်ကဲ့နောက်တစ်ခုကဒီလီမူရေးရကြုံရတဲ့အခက်အခဲတွေကိုဖြေရှင်းနိုင်အောင်ဆရာဘယ်လိုအကြံပေးနိုင်မလဲ
အခုခင်မာတော့မျိုးသမီးလာကြတဲ့ဆုံးတစ်စီးရပေါ်နေတယ်ဒီကောင်ကြိုက်သူစီးရအပြင်ဘောင်းလေးတွေမှာညက်ပြီးတော့တက်ပြီးတော့ lining လေးကိုထည့်ထားတာလည်းပါတယ်ဒါလေးကအဆင်တော်တော်ပြည်တယ်ပေါ့အဲ့တော့ဒါလေးကတော့လည်းရောတော်တော်ဆိုတော့မင်းကရနေတယ်သုံးတက်ဖို့ပဲလိုတာပေါ့အဲ့ဒါလေးကိုခံထားမယ်ဆိုလို့ရှိရင်လူရဲသွားတဲ့ခါမှာကတင်မမှာကွက်နေတာနောက်ကမှာကွက်နေတာမျိုးလေးရှိတယ်ပေါ့အဲ့တော့ဒါကိုကြိုတင်ပြီးတော့ကိုလာပြီးဆိုတာနဲ့သိလို့ရှိရင်ဒါလေးကြိုထည့်ထားမယ်သူ့ရဲ့ကိုသူသိရပေါ့အဲ့ဒါလေးကဖက်ပြီးတော့စောင့်ဆမ်းမှာပေါ့ပုံမှန်အဖြစ်တော့ဒီနေ့ကို3ခါ4ခါသို့မဟုတ်6ခါလောက်ထိလဲနိုင်တယ်ဒီတော့3ရက်ဆင်းမယ်ဆို10ခါသို့မဟုတ်15ခါဒီပက်လေးတွေလဲရတာပေါ့
ဟုတ်ကဲ့နောက်တစ်ခုကဒီဒလေးထုံးစံရအခက်အခဲလေးတွေရှိနေတာနဲ့ပတ်သက်လို့ရောဘယ်လိုအကြံပေးနိုင်လဲ
တော်တော်များများကနည်းနည်းရက်ကျော်သွားတာနဲ့ကုစည်းတောက်တာမျိုးတွေပထမတာမှန်မှန်လာဖို့အတွက်သွေးတန့်စေးဆိုတာတွေတောက်တာရှိတယ်ဒါတွေကသိပြီးတော့ထောက်ဖို့မဖြစ်ပါဘူးဒါလည်းပါပါပဲအဲ့ဒါကိုအသေးစံလိုက်ပြီးတော့အသေးကိုရေနဲ့စေးပေါ်တော့နှိုက်တယ်အသေးကိုပစ္စည်းရေထဲအဲ့ဒါမှာပိုးတွေဝင်သွားနေတာပေါ့ပိန်ရဲ့အတွင်းဉာဏ်ကြီးကလူဉာဏ်နဲ့အချိန်မျိုးမှာပိုးမဝင်စေဘူးလေတန့်ပြန်တဲ့ခဏတော့လေအပြင်ကခန္ဓာလေးတွေပိုးပြတ်တန့်ရှင်းနေတော့ထားရဲတော့မှာဒါတွေကသုံးကန်ကြီးကမှာပဲဖောက်အောင်ပဲပေါ့အဲ့ဒါကတော့ပိုးတန့်တင်ထားပြီးသားဒီဖြစ်တယ်တို့ကြောင့်ဒါအဲ့တော့တရင်းသာဖက်ကူနဲ့ပုတ်တာမျိုးတွေထိမှရှိတဲ့အဝေးဟောင်းတွေနဲ့ခန္ဓာမျိုးတွေကတော့မလုပ်နိုင်ဘူးပေါ့အဲ့တော့ခုနကရှောင်ရှားရမယ်ဟုတ်စားတယ်လည်းမရှိဘူးပေါ့တမတာလိုက်မှရေမချိုးရပါဘူးကောင်းမချိုးရပါဘူးအဲ့လိုမျိုးရစဒါတွေကဒီဘက်မှာလည်းအယူဆတွေဆိုတာသတိပေးဖို့လိုပါတယ်
ဟုတ်ကဲ့နောက်တစ်ခုကဒီဒလိထုံးစံရခုလိုတမတာလာတဲ့ချင်းကဒီညပတ်တယ်လို့အဲ့လိုမျိုးတွေခွဲခြားပြောတာတွေနဲ့ပတ်သက်လို့ရော
ဒါလည်းခုနကသူ့ရူရရပေါ့ဒီလိုချင်းမျိုးမှာပေါ်ရမစရဘူးပေါ့နော်အိမ်ကမှမထိုင်ရဘူးဘုန်းကြီးကမှသွားမကြတော့ဘူးအတုကလည်းမပူပါဘူးဒီအမျိုးမျိုးရှိတယ်ဒါတွေဟာအငြင်းပါအငြင်းပါတွေဆရာလည်းဘာမှမဆိုင်ပါဘူးတမတာလာနေတဲ့အထိုင်မှာသုံးမကဘူးဆိုတာလည်းမဟုတ်ပါဘူးကိုမဆန့်လို့ဆိုတာဒါကိုဆန့်ဖို့အတွက်ကိုဆင်းသွားတာလीဒါတွေကအထဲမှာအောင်းနေတော့ပို့ပြီးတော့အန္တရာယ်ရှိနေသေးတယ်ဒါမှမဟုတ်ဒါလေးကပုံမှန်အခက်ဆိုင်ရဲ့ကြွေလာတဲ့နေရာတွေကဒီမိမကူကလည်းဆင်းသွားတယ်မိမကူကိုပတ်သက်မှုလို့ယူဆထားတာဒါရုပ်ငန်းနဲ့အင်္ဂါလို့ယူဆထားတာပါမှားနေတယ်ဒီဓာတ်တွေကိုလူတွေကိုအသိပေးခြင်းအဖြစ်လူသမီးတွေအတွက်လွတ်လပ်လပ်ကျန်းမာလဲသိမယ်လူမျိုးကြီးပါလဲပကြမှုတွေမရှိတာနိုင်တော့ဘူးလို့သုံးသပ်လို့ရပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့မြမအရေးသုံးသက်ချက်ကိုတင်ပြပေးပါမယ်ဒီတစ်ပတ်မှာတော့နိုင်ငံရေးလှုပ်တဲ့မြမအမျိုးသမီးဦးရေတိုးပွားလာပုံပြီးတော့သူတို့ပါဝင်တဲ့အခင်းကဏ္ဍနဲ့ပတ်သက်တဲ့သူတည်တနာစာရန်အကြောင်းဦးအောင်ခင်ကသုံးသပ်ရေးသားပြီးကိုညံဝဲအောင်နဲ့တူတင်ပြထားပါတယ်ရှင်
ဒီပေါင်း60လောက်စစ်အာဏာရှင်စနစ်ကြီးစိုးတဲ့မြန်မာပြည်မှာနိုင်ငံရေးလုပ်တဲ့အမျိုးသမီးအလွန်နည်းနေပါတယ်။2010နဲ့2015ရွေးကောက်ပွဲမှာအမျိုးသမီးတွေကိုရွေးကောက်တင်မြှောက်ကြတဲ့အတွက်အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေရှိလာပါတယ်။ဒါပေမဲ့ခေါင်းဆောင်မှုဆုံးဖြတ်နိုင်မှုစတဲ့နေရာတွေမှာအမျိုးသမီးပါဝင်မှုဟာအားနည်းနေသေးတာတွေ့ရပါတယ်။အမျိုးသမီးနိုင်ငံရေးလုပ်တာကိုမလိုလားတဲ့အမျိုးသမီးတွေလည်းရှိပါတယ်။သူတို့ရဲ့ထောက်ခံမှုရဖို့ကပိုပြီးခက်ခဲတယ်လို့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေကယူဆကြောင်းသိရပါတယ်။ဒါကြောင့်မို့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေရဲ့အတွေ့အကြုံကို Asia Foundation နဲ့ဖန်တီးအိမ်အဖွဲ့တို့ပူးပေါင်းပြီးလွန်ခဲ့တဲ့ April ကစာတမ်းတစ်စောင်ထုတ်ဝေပါတယ်။ရွှေရွှေစိမ့်လတ်၊ Kim Ni, Mickey Chomien နဲ့ Susan Lee ဆိုသူအမျိုးသမီး၄ဦးပြုစုတဲ့စာတမ်းဖြစ်ပါတယ်။ဒ ဒီထဲမှာရွှေရွှေစိမ့်လက်ဟာ2015ရွေးကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်အဖြစ်တင်မြောက်ခံရတဲ့ NLD အမှတ်ဖြစ်ပြီးစူဇန်လီဟာ British Council မှာအလုပ်လုပ်နေတဲ့ဥပဒေပညာရှင်ဖြစ်ပါတယ်။ကျန်နဦးကတော့ Asia Foundation ရဲ့မြမရေးရာအမှုတန်းတွေဖြစ်ပါတယ်
။နိုင်ငံရေးစိတ်ဓာတ်တက်ကြွနိုးကြားလာခြင်း1908ခုနှစ်မှာ YMBA ဘုရားဘာသာလူငယ်များအသင်းကိုတည်ထောင်ပါတယ်။နောက်ဆယ်နှစ်ကျော်ကြာတော့ပညာတတ်မြန်မာအချို့ရဲ့ဇနီးတွေကမြန်မာကုမာရီအသင်းကို1919ခုနှစ်မှာတည်ထောင်တာမို့တိုင်းရေးပြည်ရေးလူမှုရေးမှာမြန်မာအမျိုးသမီးတွေပါဝင်လာတာအနှစ်တရာကျော်လောက်ရှိသွားပြီလို့ပြောနိုင်ပါတယ်။ပြည်သူကရွေးချယ်တင်မြှောက်တဲ့ကိုယ်စားလှယ်လက်ထဲဝန်ကြီးဌာနအချို့ကိုပေးအပ်တဲ့ဒိုင်အာခီအုပ်ချုပ်ရေးကာလ1935မှာမြန်မာအမျိုးသမီးတွေမဲဆန္ဒပေးခွင့်ရရှိပါတယ်။ဒါပေမဲ့နှစ်ပေါင်း60ကျော်စစ်ဘုကြီးစိုးလာတဲ့မြန်မာနိုင်ငံမှာအမျိုးသမီးနိုင်ငံရေးလုပ်တဲ့အစဉ်အလာအလွန်နှဲပါတယ်။အမျိုးသမီးတွေအုပ်ချုပ်ရေးကဏ္ဍမှာဒန်းလူရီလူပါဝင်နိုင်ရေးအတွက်မဟာဗျူဟာ10နှစ်စီမံကိန်း2013ခုနှစ်မှာချမှတ်ထားပါတယ
်။ဒါပေမဲ့လက်တွေ့မှာတော့အမျိုးသမီးပါဝင်နိုင်တဲ့ကဏ္ဍဟာအမြင့်ကန်သဘောလိုဖြစ်နေပါတယ်။လွတ်တော်ပထမ9နှစ်သက်တမ်းမှာရွေးကောက်ခံရတဲ့ကိုယ်စားလှယ်စုစုပေါင်းမှာအမျိုးသမီးက600ခန့်နှုန်းသာရှိပါတယ်။ကျန်းဖို့ပါတီကြီးစိုးတဲ့2010ရွေးကောက်ပွဲကို NLD ကသပိတ်မှောက်ပြီး2012ရောက်မှဂျားပြရွေးကောက်ပွဲဝင်လာမှုလွတ်တော်အမှတ်43ဦးသာရရှိပါတယ်။2015ရွေးကောက်ပွဲမှာ NLD အနိုင်ရတော့အမျိုးသမီးလွတ်တော်ကိုယ်စားလှယ်ဦးရီတိတိတာတာတိုးပွားလာတာတွေ့ရပါတယ်။တပြီလုံးကလွတ်တော်အစဉ်အဆက်မှာအမျိုးသမီးကိုယ်စားလှယ်ဦးရီစုစုပေါင်း151ဦးရှိလာပါတယ်။ပြည်အောင်စုလွတ်တော်မှာအမျိုးသမီးအမှတ်69ဦးရှိလာတဲ့အတွက်ရွေးကောက်ခံရသူကိုယ်စားလှယ်စုစုပေါင်းမှာအမျိုးသမီးက14ရာခိုင်နှုန်းရှိလာပါတယ်
။ဒုတိယအကြိမ်လွတ်တော်သက်တမ်းမှာပထမအကြိမ်လွတ်တော်တဲ့အမျိုးသမီးကိုယ်စားလှယ်ဦးရေနှစ်ဆပိုလာပါတယ်။ဒါပေမဲ့နိုင်ငံရေးပါတီခေါင်းဆောင်ပိုင်းမှာအမျိုးသမီးဦးရေအလွန်နှဲနေပါတယ်။ပါတီဗဟိုအလို့အမှုဆောင်ကော်မတီမှာ90ရာခိုင်နှုန်းဟာအမျိုးသားတွေဖြစ်ကြပါတယ်။ပြည်နယ်တိုင်းခရိုင်အဆင့်မှာလဲခေါင်းဆောင်ပိုင်းမှာအမျိုးသမီးဦးရေဟာ600ခန့်နှုန်းသာရှိပါတယ်။ဝန်ကြီးနဲ့ဒုဝန်ကြီးအဆင့်မှာလဲအမျိုးသမီးပါဝင်မှုဟာအလွန်နှဲနေပါတယ်။2015ခုနှစ်ရွေးကောက်ပွဲအနိုင်ရတဲ့အမျိုးသမီး NLD အမတ်ထဲမှာ94ရာခိုင်နှုန်းဟာဘွဲ့ရသူတွေဖြစ်ကြပြီးအမျိုးသားထဲမှာ88ရာခိုင်နှုန်းကသာဘွဲ့ရသူတွေဖြစ်ကြပါတယ်။လွတ်တော်အမတ်ဖြစ်လာကြတဲ့အမျိုးသမီးတွေကိုသူတို့နေထိုင်ရာအတိုင်းဝိုင်းကပိုပြီးရိုသေလေးစားလာကြပါလေ
အမျိုးသမီးအမတ်တွေလွတ်တော်ကော်မတီမှာပါဝင်ကြပြီမဲ့မိမိကိုမိမိယုံကြည်မှုမရှိလို့ကော်မတီဥက္ကဋ္ဌဖြစ်ဖို့မစ조사ကြဘူးလို့ဆိုပါတယ်ကျေပွင့်ပြမေးခွန်းကိုမေးမြန်းရမှာအမျိုးသမီးအမတ်တွေမေးတာကအလွန်နှဲပါတယ်လွတ်တော်အစည်းအဝေးမှာဥပဒေကြမ်းကိုဥဆောင်တင်သွင်းတဲ့အမျိုးသမီး10ဦးရှိပါတယ်ပါတီဝင်အချင်းချင်းသာပူးပေါင်းဆောင်ရွက်ကြပြီးအခြားပါတီတွေနဲ့လက်တွဲပြီးဥပဒေပြုဖို့ကြိုးစားတာမျိုးကတော့မရှိသလောက်ပဲလို့ဆိုပါတယ်။မိမိရဲ့မဲဆန္ဒနည်းမျဉ်းအကျိုးစီးပွားကိုအဓိကထားပြီးမှပါတီလမ်းစဉ်ကိုထိခိုက်လာမှာကိုလည်းစိုးရင်ရတယ်လို့ဆိုပါတယ်။အမျိုးသမီးလွတ်တော်အမတ်တွေရင်ဆိုင်နေရတဲ့အကြီးဆုံးအခက်အခဲဟာအမျိုးသမီးနိုင်ငံရေးလှုပ်တာကိုမလိုလားတဲ့အမျိုးသမီးဒုကြီးပဲဖြစ်တယ်လို့ဆိုပါတယ်။သူတို့ရင်ဆိုင်နေရတဲ့အခက်အခဲကိုတွေ့ကြည့်တဲ့အခါမှာအမျိုးသားမဲဆန္ဒရှင်ရဲ့စန့်ကျင်မှုကနည်းပြီးအမျိုးသမီးမဲဆန္ဒရှင်ရဲ့စန့်ကျင်မှုကပိုများနေတယ်လို့စစ်တမ်းမှာဖော်ပြပါတယ်။ဒါကြောင့်အမျိုးသားအမျိုးသမီးညီလူညီမျှဖြစ်အောင်ကြိုးပမ်းရမှာအမျိုးသမီးအချင်းချင်းသဘောထားကွဲလွဲချက်ကြီးမားတာကိုလည်းအကြောင်းရင်းတစ်ခုဖြစ်ကြောင်း Asia Foundation နဲ့ဗန်ဒီအိမ်အဖွဲ့ရဲ့စာရမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။မြန်မာရေးသုံးသက်ချက်ကိုနှာစင်ခဲ့ကြရတာဖြစ်ပါတယ်ရှင်။သောရရှင်များရှင်ရခိုင်ပြည်နယ်မြောက်ဦးမြို့မှာမကြသေးခင်ကဆမပြသူတွေတေကြီးထိခိုက်တာတွေကြုံခဲ့ရတဲ့ဖြစ်ရပ်ကြောင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စူဝေးခွင့်နဲ့ပတ်သက်လို့မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်လာပါဗျ။မြန်မာနိုင်ငံမှာအရက်သားဆူရတက်လာပြီမဲ့လေဆမပြဖို့စူဝေးဖို့ခွင့်ပြုချက်ရဖို့လိုအပ်နေစေဖြစ်ပါတယ်။ဆမပြဖို့စူဝေးဖို့ခွင့်ပြုချက်ယူနေရတဲ့ငိမ့်စုစီလိုလူသိများတဲ့ဥပဒေဆက်ထားတဲ့မတဲ့လွတ်လပ်စွာထုတ်ဖော်ခွင့်ပြောဆိုခွင့်တွေကိုအကန့်အသတ်ဖြစ်နေတဲ့ဥပဒေတွေဘာတွေရှိနေတယ်လဲဆိုတာတွေကို VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9
လမ်းကားငါးလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။နေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကျူဆူပါရရှင်။ဒီနေ့ညတိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့တိုင်းရင်သတင်းလွှာအလှည့်ရောက်ပါပြီ။ထိုင်းနိုင်ငံအခြေဆိုင် BNI အဖွဲ့သားတွေတင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအာမီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြောက်ဦးမြို့မှာရဲတပ်ဖွဲ့ကပစ်ခတ်မှုအပါအဝင်အဖမ်းဆီးခံရတဲ့ဒေါက်တာအေးမောင်နဲ့ဆိုင်ရီးဆရာဝင်းဟင်အောင်တို့ကိုပြန်လွတ်ပေးဖို့ရခိုင်ပြည်နယ်မန်အောင်မြို့မှာဆန္ဒထုတ်ဖော်မှုပြုလုပ်ခဲ့ကြပါတယ်။မွန်ပြည်တပ်ပါတီ NMSP နဲ့လာဟုဒီမိုကရက်တစ် CLDU တို့မကြာမီ NGA လက်မှတ်ရေးထိုးဖို့တည်င်းထုတ်ပြန်ခဲ့တယ်ဆိုတာနဲ့ NGA လက်မှတ်ထိုးအပြည့်ရရှိဖွဲ့ရဲ့အရေးပေါ်အစည်းအဝေးအခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မြောက်ဦးမြို့မှာငိမ့်ချန်းစွာဆန္ဒထုတ်ဖော်ခဲ့သူတွေကိုရဲတပ်ဖွဲ့ကပြစ်ခတ်မှုအပါအဝင်အဖမ်းဆီးခံရတဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုပြန်လွတ်ပေးဖို့တောင်းဆိုတဲ့ဆန္ဒထုတ်ဖော်မှုတစ်ခုကိုမှန်အောင်မြို့မှာပြုလုပ်ခဲ့ကြပါတယ်။အဲ့ဒီဆန္ဒထုတ်ဖော်ပွဲကိုဒီလ22ရက်နေ့ကလူအင်အား150ကျော်ကမှန်အောင်မြို့တပတ်ဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပြီးမြောက်ဦးမှာအကြမ်းဖက်သူတွေကိုအရေးယူပေးဖို့ဒေါက်တာအေးမောင်နဲ့လူငယ်စာရေးဆရာဝေဟင်အောင်တို့ကိုလွတ်ပေးစတဲ့အချက်တွေပါဝင်အချက်၃ချက်ကိုတောင်းဆိုခဲ့တယ်လို့ဥဆောင်သူဦးတန်းနိုင်ကပြောပါတယ်။ဒီလ16ရက်နေ့ကမြောက်ဦးမြို့နန်းရကုန်းမှာရခိုင်နိုင်ငံအချုပ်အခြာကျဆုံးနေအောက်မေဖွဲ့အခမ်းအနားကိုအာဏာပိုင်တွေဘက်ကပိတ်ပင်တဲ့အတွက်ဆန္ဒထုတ်ဖော်သူတွေကိုရဲတပ်ဖွဲ့ကပစ်ခတ်ခဲ့လို့ခုနှစ်ဦးသေဆုံးပြီးလူပေါင်း30ကျော်လဲဒဏ်ရာရရှိခဲ့ပါတယ်။ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်ကိုလည်းရသေတောင်မြို့စာပေဟောပြောပွဲမှာရခိုင်လူမျိုးတွေဗမာကျွန်းအဖြစ်ကလွတ်မြောက်ဖို့အားလုံးမှတာဝန်ရှိတယ်လို့ပြောဆိုခဲ့တဲ့အတွက်နိုင်ငံတော်ပုံကံမှုတွေနဲ့ဆွဆွဲဖန်းစည်းထားတယ်လို့ရခိုင်နိုင်ငံအချုပ်အခြာအာဏာကျဆုံးနေအခမ်းအနားစီစဉ်သူတွေကိုလည်းနိုင်ငံတော်ပုံကံမှုနဲ့အရေးယူမယ်လို့ရခိုင်ပြည်နယ်အစိုးရဘက်ကပြောဆိုထားပါတယ်
။မွန်ပြည်တပ်ပါတီ NMSP နဲ့လာဟုဒီမိုကရက်တစ် CLDU တို့အနေနဲ့မကြာခင်တနင်္ဂနွေဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ် RC လက်မှတ်ရေးထိုးမှဖြစ်တယ်လို့ဇန်နဝါရီလ23ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်လိုက်ပါတယ်။မွန်ပြည်တပ်ပါတီဥက္ကဋ္ဌနိုင်ထုံးမွန်ခေါင်းဆောင်တဲ့ကိုစလဲဖွဲ့ဟာတမတော်ကကွေကြီးဦးစည်းချုပ်ဘူရုပ်မူကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာဇန်နဝါရီလ23ရက်နေ့ကတွေ့ဆုံခဲ့ပြီးလာဟုဒီမိုကရက်တစ်အစည်းအရုံးဥက္ကဋ္ဌကြာခွန်စာခေါင်းဆောင်တဲ့ကိုစလဲဖွဲ့နဲ့သူနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ကိုတွေ့ဆုံပြီးအခုလိုသတင်းထုတ်ပြန်ခဲ့တာပါ။ဒါပေမဲ့ပယ်နေ့ရက်မှာ NCA လက်မှတ်ရေးထိုးမှကတော့ထုတ်ပြန်ချက်မှာအတိအကျဖော်ပြထားတာမရှိပေမဲ့ပြည်တော်စုနေ့မတိုင်မီလက်မှတ်ရေးထိုးနိုင်လိမ့်မယ်လို့စောက်ရှိလေ့လာသူများကသုံးသပ်ထားပါတယ်။
မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်အမျိုးသားပါတီပေါင်းစည်းမှုအထမြောက်ဖို့အမြန်ဆုံးအကောင်အထည်ဖော်ဆောင်ရွက်သွားမယ်လို့ဇန်နဝါရီလ22ရက်နေ့ကထုတ်ပြန်လိုက်တဲ့53ကြိမ်မြောက်မွန်အမျိုးသားနေ့ကိုဂုံပြူကြိုဆိုတဲ့နှစ်ပါတီပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။မွန်နှစ်ပါတီပေါင်းစည်းရေးနဲ့ပတ်သက်ပြီးကြားခံညှိနှိုင်းပေးတဲ့အဖွဲ့မပါပဲပါတီအချင်းချင်းအကြားတွေ့ဆုံဆွေးနွေးခြင်းဖြင့်ကြိုးပမ်းသွားမယ်လို့နှစ်ပါတီခေါင်းဆောင်တွေထုတ်ဖော်ပြောကြားခဲ့ပြီးတဲ့နောက်၄ကြိမ်မြောက်နှစ်ပါတီတွေ့ဆုံခဲ့တာဖြစ်ပါတယ်။နှစ်ပါတီတွေ့ဆုံမှုကနေအဓိကပါတီပေါင်းစည်းရေးကိုဖော်ဆောင်သွားမယ်လို့သဘောတူထားကြပြီးလပိုင်းအတွင်းအမြန်ဆုံးအကောင့်ထည့်ဖို့မယ်လို့မွန်အမျိုးသားပါတီတွက်ဖက်အတွင်းရင်းမှုတက်နိုင်စိုးမြင့်ကပြောပါရယ
် KNU ကရင်မြူရာစီယုံထင်းချုပ်နိုင်မြေကရင်ပညာရေးဌာနလက်အောက်ခံစာတင်ကြောင်းလည်းပါဝင်ရောနောအုပ်ချုပ်တဲ့နိုင်မြေချို့မှာနိုင်ငံတကာဖွဲ့စည်းကူညီမှုညှို့နှဲလာတဲ့အတွက်ကျောင်းသင်ထောက်ကူပစ္စည်းတွေအတွက်ဖောက်ပံ့ငွေရေးပေါ်လိုအပ်နေပါတယ်။အဲ့ဒီစာရင်းကြောင်းတွေမှာဖောက်ပဖို့တစ်နှစ်မှာဒေါ်လာ5သိန်းကုန်ကြပြီး2018-19ပညာသင်နှစ်မှာအကူအညီနှဲလာလို့ကရင်ကျောင်းဆရာများပူပေါင်းလှုပ်ရှားမှုအဖွဲ့ KTWG ကအခုလ22ရက်နေ့မှာထုတ်ပြန်ကြေညာလိုက်ပါတယ်။ထောက်ပံ့မှုတွေကိုနိုင်ငံတကာ NGO ဖွဲ့တွေကအဓိကအကူအညီပြီး10နှစ်ကျော်ကာလအတွင်းပရမအုပ်ဆုံးအခက်အခဲစတဲ့ဂျုံတွေ့နေတာဖြစ်ပြီး ကျောင်းဝန်ထမ်းတဲ့ဒေတာကောင်းဆောင်တွေအထင်မလွဲမှားဖို့ထုတ်ပြန်လာဖြစ်တယ်လို့ပြည်ပညာရေးဌာနသူရင်းမှုစော်လော့အမှုကပြောပါတယ်။
ကချင်ပြည်နယ်ဖားကံမြို့နယ်ရှိကြောက်စိန်လူကွက်တစ်ခုအတွင်းနှုန်ကန်ကြောချူမှုကြောင့်လူခုနှစ်ဦးသေဆုံးခဲ့တဲ့အပြင်ပျောက်ဆုံးသူတွေလည်းရှိနေသေးတယ်လို့ဖားကံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကပြောပါတယ်။သေဆုံးသူ၁၀ဦးထက်မနည်းရှိနိုင်ပြီးဇန်နဝါရီလ၂၄ရက်နေ့အချိန်အထိရှာဖွေရေးလုပ်ငန်းတွေကိုဆက်လက်လုပ်ဆောင်နေပြီးပျောက်ဆုံးနေတဲ့အလောင်းတွေတွေ့
ပေးရချီရှိတဲ့နွန်ကန်ပေါက်ကြခြင်းဖြစ်ပြီးရှာဖွေရေးလုပ်ငန်းတွေကိုလောက်ကရရမှာအခက်အခဲတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။မကြာမီချင်းမှာမှာဂျာဖြာယူကပွဲမှာရှမ်းတိုင်းတိုင်းမြောက်ဒီမိုကရေစီဖွေရုပ်အစနက်ဒီကနေနှစ်နေရာဝင်ရောက်ရှိမှန်ဖို့ပိုစည်းဝေးကနေဆုံးဖြတ်လိုက်ပါတယ်။ဇန်နဝါရီလ20ရက်နေ့က လာရှိမြို့မှာကျင်းပတဲ့အစနက်ဒီပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်မုံရဲ့နေရာနဲ့ဇန်နဝါရီလ20ရက်ကွယ်လွန်သွားတဲ့မန္တလေးတိုင်းရှမ်းတိုင်းတိုင်းရေးရဝန်ကြီးဦးကျော်စောနေရာမှာဝင်ရောက်ရှင်းပြမှာဖြစ်တယ်လို့လွယ်လင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်နမ်းမြထွေးကပြောပါတယ်။လက်ရှိပြည်နယ်နဲ့တိုင်းပြည်မှာလစ်လနဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့နေရာကိုးနေရာရှိနေ
အခုတင်လာတဲ့ကိုဆက်လက်တင်ဆက်ပေးသွားမှာပါ။စန္ဒရိုင်လာဒုတိယအပတ်ထိုင်းနိုင်ငံမှာကျင်းပပြုလုပ်ခဲ့တဲ့အသစ်ရဲ့ရှစ်ဖွဲ့ရဲ့ငင်းငင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ရဲ့အရေးပေါ်အစည်းအဝေးကနေအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲလူထုတွေ့ဆုံပွဲတွေလုပ်ဆောင်ပြီးမှသာပြည်ထောင်စုငင်းငင်းညီလာခံ21ရာစုပင်လုံညီလာခံကိုကျင်းပသွားဖို့ဆုံးဖြတ်ခဲ့ကြပါတယ်။ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွင်းအင်ကနေတင်ဆက်ပေးထားပါတယ်။
NCA ပြည်အရှိဖွဲ့အနေနဲ့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲလှုပ်ဆောင်ပြီးမှသာပြည်ထောင်စုညီလာခံကိုဆက်လက်ကျင်းပရေးသွက်ဆုံးဖြတ်ခဲ့ကြတယ်လို့ကရင်မျိုးရာစီယုံ KNU ဒုဥက္ကဋ္ဌဘသူစောကွယ်ထူးဝင်းကပြောပါတယ
်။ပြည်ထောင်စုရေးချမ်းညီလာခံကိုဆက်လက်ကျင်းပဖို့အတွက်ကျွန်တော်တို့ဆောင်ရွက်။သို့တော်လည်းပဲခုနကျွန်တော်တင်ပြသလိုတော့ဒီကြားထဲမှာဆောင်ရွက်ရမယ်စီဝေးတွေဆောင်ရွက်မယ်လှုပ်ဆောင်ရမယ်ကိစ္စနဲ့အားလုံးပြီးမှကျွန်တော်တို့ကျင်းပနိုင်မှာဖြစ်။အမျိုးသားအစိုးရကရေးဆွေးနွေးပွဲရှမ်းပြည်နယ်မှာလုပ်လို့မရဘူး။ရခိုင်မှာလည်းဒါလူထုတွေဆွေးနွေးပွဲလုပ်လို့မရဘူးဆိုလို့ရှိရင်ဒါကကျွန်တော်တို့ဆက်လက်ဆောင်ရွက်ဖို့အခက်အခဲရှိတော့မှာပဲ။ဘလို့ရှိမယ်ဆိုတာကကျွန်တော်တို့ခုနဆောင်ရွက်ရမယ်ကိစ္စတွေဆောင်ရွက်ပြီးမှသာကျွန်တော်တို့လုပ်ရမယ်အနေထားရှိတ
ယ်။အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲလူထုတွေ့ဆုံပွဲကျင်းပပြုလုပ်ခြင်းဟာ NCA ဘာသဘောတူညီချက်တိုင်းအကောင့်ဆယ်ပေါ်မှုလုပ်ငန်းစဉ်တွေကိုဆောင်ရွက်နေတာဖြစ်ပေမဲ့ RCSSSA, ALB နဲ့ APFTA တို့ဥဆောင်ကျင်းပနေတဲ့လူထုတွေ့ဆုံပွဲကိုတမတော်ကလည်းကန့်သတ်ပိတ်ပင်စားစည်းနေတာလူထုဆန္ဒမရရှိတဲ့အတွက်ဆွေးနွေးဖို့ခက်ခဲရှိနေတယ်လို့ကောင်ပိုင်းရှမ်းပြည်စပ်တော် RCSF ပြောခွေရဒုဗိုလ်မှူးကြီးဆိုင်းမင်းကပြောပါတယ
်။အာဒါတော့ကျွန်တော်တို့ဒီတမတော်ဘက်ကဒီငင်းချင်းရေးကိုပြပြအောင်ပဲလုပ်နေလားလို့တော့ကျွန်တော်ထင်မြင်ချက်ရှိတာပေါ့နော်။ဒါကြောင့်လဲဆိုတော့ဒီနိုင်ငံရေးလှုပ်ဆောင်တဲ့နေရာမှာလူထုနဲ့တွေ့ဆုံမှဖြစ်မယ်။ဒါကြောင့်လဲဆိုတော့ဒီနိုင်ငံရေးဆိုတာလူထုအတွက်လှုပ်ဆောင်ခြင်းဖြစ်တယ်။ဒါကြောင့်မလို့ကျွန်တော်လူထုနဲ့တွေ့ဆုံနိုင်မှာပဲကျွန်တော်တို့လူထုဆန္ဒကိုသိနိုင်မယ်။အာဒါကြောင့်မလို့လူထုဆန္ဒကိုမရရှိနိုင်မယ်နဲ့ကျွန်တော်နိုင်ငံရေးဆွေးနွေးဖို့ကလည်းအခက်အခဲရှိတယ်
။ NCA ကောင်စီဖော်ဆောင်တဲ့နေရာမှာသစ်ဆုပ်နေတဲ့ငင်းချရေးလုပ်ငန်းစဉ်တွေနဲ့အခက်အခဲတွေကိုဖြေရှင်းဖို့နိုင်ငံတော်ဆိုင်ပင်ခံပုဂ္ဂိုလ်စောင့်မတော်ကြီးကဲတွေနဲ့အလို့သဘောတွေ့ဆုံမှုကြိုးပမ်းသွားမယ်လို့ရခိုင်မျိုးရပါတီ ALB ကဘိုးလူမှုဆောင်ကော်မတီဝင်တော်စောမြအရာစာရင်းကဆိုပါတယ
်။အခုလောလောဆယ်အတွင်းမှာတော့အစိုးရနဲ့အလို့သဘောတွေ့ရမယ်ကိစ္စတွေလည်းရှိနေသေးပါတယ်။ NCA အပေါ်မှာကျမတို့ရဲ့တော်ရလမ်းကြောင်းကတူဖို့ကအရေးကြီးပါတယ်အစိုးရဘက်နဲ့ကျမတို့ဘက်မှာအမြင်တွေ NCA ပေါ်မှာရှင်းရှင်းလင်းလင်းမြင်ဖို့ကအရေးကြီးပါတယ်အဲ့လိုအချက်တွေအားလုံးကိုအပြုသဘောဆန်ဆန်နဲ့ကျမတို့အစိုးရနဲ့အနာဂတ်ကောင်းစားရေးကိုတိုင်းပြည်ရဲ့ကောင်းစားရေးတိုင်းသူပြည်သားတွေရဲ့ကောင်းစားရေးအတွက်ကိုမျှော်ကိုပြီးမှကျမတို့စိတ်ရှည်ထားပြီးတော့ဆွေးနွေးရမယ့်အရှင်တွေလေးရှိပါသေးတယ်
အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်ရရင်းနဲ့လူထုတွေ့ဆုံပွဲကိုလွတ်လပ်စွာကျင်းပခွင့်ရရင်နိုင်ငံတော်တာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းဖြေရှားသွားမယ်လို့အပြည့်ရရှိဖွဲ့ရဲ့အရေးပေါ်စည်းဝေးမှာဆုံးဖြတ်ခဲ့ကြပါတယ
်။ဆက်ပြီးတော့လာမယ့်တပုတ်ရဲလာစုပ်တရနေ့မှာကြာရမယ့်82ကြိမ်မြောက်မြို့အမျိုးသားနေ့အခမ်းအနားကိုမွန်ပြည်နယ်၊ရန်ကုန်တိုင်း၊ကရင်ပြည်နယ်တွေမှာကျင်းပသွားမှာဖြစ်ပါတယ်။ဒီအခမ်းအနားတွေအတွက်ဘလို့ကြိုတင်တင်ဆက်မှုတွေလုပ်နေပါသလဲ။ဖြောပြေးရေးအပိုင်းတွေမှာဘလို့မျိုးစီမံထားပါသလဲဆိုတာကိုမိကလျာမုံကနေအခုလိုစူးစီးတင်ဆက်ထားပါတယ်
ကျန်ကုန်မြို့မှာကျင်းပမယ်မွန်မြို့သားနေခန္ဓာမှာဖြောဖြည်းရေးခန္ဓာတွေထပ်မှန်တူညီထားတဲ့လို့လဲကျင်းပရေးကော်မတီတွင်ရင်မှုမြင့်ရစွာကခုလိုပြောပါတယ်ဒီနေ့ကတော့သာသနာ့ဖူးရန်ဆတ်တူရတယ်ဆရာဆက်ကတော့တရားကြီးအမတ်တေရဲ့စစ်ပါဆိုပြီးတော့အခုထည့်လာတာပေါ့ဒီနေ့ကတော့ရရရဖြစ်သွားတာတခုရဲ့နောက်တစ်ခုကဒီကအလုပ်ပညာရှင်တွေပေါ့နော်မြန်မာနိုင်ငံမှာဒီအလုပ်ပညာလောကရဝင်တဲ့အလု
Yang on dandy daddy, Wundi Jonah, Suya Quarinry, Tayamedule, Mia Java, Pio Bari. Momutani Kanama, Yamanangan Lupinachin, Locatema, Mon Lupinachin, Sakonia, Tayama Pippi, D. Lupina, the Maricata say, Columugo, Silo Musia, Tai Bongwan, Chisi Jenna, Subi, Tatisa, Sura, Sueliga, Kulu, Suto Bari.
But all that the Nina the Maria Matasin, Columugo, Silo Musian, Oshima, the Tai Bongwan, you know, Chisa Bodin, our whole, you know, you know, Momunani, you know, where the Lumuni, Jai, Jimu Hali, the Jazzy.
Tinhe, Mumbinema Hejare, Mumuda Nepohu Kanagura, Kayimpine, Paamunega, Zarbinji or Mapipi, Mon Samunega, Guzabu, Yenka Query, Layao Shimbianja Mapipari, Elu Akapian Wari, Lopijin Apie, Moyin Jimuri, Tutela Melule, Moyin Jimu Kami Piasama, Mimiatanga, Kulu Sudabari.
Ani Napian Chiaki, Maru Mo, Dama Chi, Mimitimia, the Sangani, the Tutela Mapo, Tutela Rishin, and Ropa.
Mone Bido, Handawadi Bugo, Titande, Tatana, Tekre, Tatan, they are such a cune, the Woodwella Dijo, the Yanego, Mayazipo, Yuabi, Mon Mutanigu, Tamachin Bakhera Pippi, Mon Lumio Yansu Shide, New Yadima Tamaka, Nangayatama Shinide, Mon Lumurigale, Mon Mutani Kanagu, Siga, Tanyatua, Jimba Javari.
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်နယ်မြောက်ဦးမြို့မှာရဲတပ်ဖွဲ့ကပြစ်ခတ်မှုအပါအဝင်အဖမ်းခံနေရတဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုပြန်လွတ်ပေးဖို့မန်အောင်မြို့မှာဆန္ဒထုတ်ဖော်မှုပြုခဲ့ကြပါတယ်။မွန်ပြည်တပ်ပါတီ NMSP နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့အနေနဲ့မကြာခင် MCA လက်မှတ်ရေးထိုးကြမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။
တော်ရရှင်တွေခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။ထိုင်းနိုင်ငံအခြေစိုက်ပြည်နိုင်အဖွဲ့သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြကြတာပါ။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လုံးပြောပြပေးပါမယ်ရှင်။
American Tamar Tonet Tra, Kavasi Wai Nino Play, Chipame, Susan and Davos Mugu, Dignive Yashi Gavavi, Nangaga, Titan Si Wai the Mari, Nangaikos on the tail of Menilagama, Manapa Mengo Pio Amaro, Tamar Tra, American Naprama Usapi Mugaragu, Lita Pioli Melule, Miolina Vare, American Tamar, Yala Jimabe, Susan and Nangam Yutromia, Lanio Male, Tamar Trangu, Sanchin San Apiagarava. နောက်ထပ်စစ်ကြောင်းအမေရိကန်သမ္မတယူကော့ပွဲမှာရုရှားရဲ့စစ်ဖက်မှုတွေကိုစုံစမ်းစစ်ဆေးမှုတစ်စိတ်ပိုင်းဖြစ်ထူးဆုံးတဲ့စစ်ဆေးမှုရောဝတ်မှုလာရဲ့စုံစမ်းမေးမြန်းမှုတွေကိုကျန်းသစ်စာချိန်ဆိုဖြစ်ချဖို့ဆန္ဒရှိကြောင်းသမ္မတတော်နဲ့ထရန့်ကပြောဆိုလိုက်ပါတယ်မေးမြန်းမှုတွေကိုဖြစ်ချဖို့ဆန္ဒရှိသူအမြန်ဆုံးဖြစ်ချလိုကြောင်းစုစံနိုင်ငံကိုမတွားခင်မှာပဲဒရင်နောက်တွ ရခိုင်ပြည်နယ်ရေးနိုင်ငံတကာချန်ပီဖွဲ့ကနေအဖွဲ့ဝင်ဖြစ်ကနေရက်ဆက်လိုက်ကြောင်းမြန်မာစိုးရကကြေညာလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနယူးမက္ကဆီကိုပြည်နယ်ဟုတ်ချုပ်ရေးမှူးအောင်လည်းဖြစ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးအောင်လည်းဖြစ်တဲ့ရစ်ချတ်ဆန်ဟာမြန်မာစိုးရထိပ်တန်းခေါင်းဆောင်တူဖြစ်တဲ့ဒေါ်ဆတ်စုကြည်နဲ့တွေ့ဆုံအောင်မှာစစ်ပြည့်စရာတွေကြုံရတဲ့အတွက်လွတ်တွေ့ကြောင်းပြောဆိုပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာပဲမြန်မာနိုင်ငံတော်အတိုင်ပင်ခံရုံးကတင်ထုတ်ပြန်လိုက်တာပါ။ဟုတ်ချုပ်ရေးမှူးအောင်ရစ်ချတ်ဆန်ကတော့ရခိုင်ချန်ပီဖို့ဝင်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆတ်စုကြည်တို့ဆွေးနွေးကြရမှာကုလသမဂ္ဂနဲ့လူခွင့်ရေးဖွဲ့တွေသတင်းမီဒီယာတွေပေါ်ဝေဖန်မှုတွေရှိခဲ့တယ်လို့ရိုက်တာသတင်းတောက်နေရောက်လွမြောက်ရေးကူညီဆောင်ဖို့ပြောရမှာလဲရခိုင်ချန်ပီဖွဲ့ရဲ့လုပ်ငန်းတွေနဲ့မသက်ဆိုင်ကြောင်းတုံ့ပြန်ပြောဆိုခဲ့တယ်လို့ပြောဆိုထားတာဖြစ်ပါတယ်
။သတင်းအချင်းချုပ်ကိုကောင်းလို့ညင်ညာပေးခဲ့တာပါ။ဒီညာအစီအစဉ်ထုတ်လွှင့်ရေးမှူးကကွန်ညာဝဲအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Zone ဖြစ်ပါတယ်။ကျွန်မအရှာဖောင်ပါဒီညာအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ။ View American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ1925 30နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ကြတာဖြစ်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ View မြန်မာပိုင်းကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.